Welcome to the Voice of America in Burmese.
ညချမ်းပါရှင်မလာဆယ်ရဲ့ဗုဒ္ဓဟူးနေ့ညပဲအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မောပါရန်ကုန်မြို့မြောက်ဥက္ကလာပါမြို့နယ်ထဲမှာလက်ရှိပြည်သူတွေကိုဝိုင်းထားတဲ့လုံခြုံရေးတပ်တွေကိုဖယ်ရှားပေးဖို့အတွက် American ဘာအဝင်အနောက်နိုင်ငံတန်ယုံတွေကထုတ်ပြန်တောင်းဆိုထားကြပါတယ်မြန်မာနိုင်ငံမှာဆရာနာတိတ်မှုအဆုံးသတ်ပြီးမြန်မာပြည်သူတွေအခြေခံအခွင့်အရေးတွေပြန်လည်ရရှိနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတညတညထဲသဘောထားထုတ်ပြန်ရေးကုလသမဂ္ဂအတွင်းမှူးချုပ်ကလိုလားနေတယ်လို့သူ့ရဲ့ပြောခွင့်ရကပြောကြားလိုက်ပါတယ
် What we hope from the Security Council is a strong and unified statement to help reverse the situation to help reverse the action
ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ဖြစ်ပါတယ်အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံအကြောင်းပြောကြားချက်အဖြစ်အဆုံကိုတော့မချခင်မှာသိရမှာပါရန်ကုန်မြို့ကမြရထားဝန်းအိမ်ယာမှာနေတဲ့မိသားစုတွေကိုလုံခြုံရေးတွေဝင်ရောက်စီးနှင်းဖယ်ရှားခဲ့တယ်လို့ရန်ကုန်မန္တလေးစတဲ့မြို့တွေကဆန္ဒပြပွဲတွေမှာလည်းအင်အားသုံးဖြိုခွဲမှုတွေရှိပါတယ်အခုလိုမြန်မာနိုင်ငံကသတင်းတွေကိုအခုညအစီအစဉ်မှာအပြည့်အစုံတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြေညာပေးကြပါမယ်ရှင်
ရန်ကုန်မြို့မှာဆန္ဒပြသူအများအပြားစုဝေးရနေရာတွေကိုစစ်တပ်နဲ့ရဲကအပြင်းထန်ပစ်ခတ်ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။လိုင်မြို့နယ်တန်လန်းမှာလမ်းထဲအထိမြေရုပ်ဘုံနဲ့အတန်ဘုံတွေပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူတွေလမ်းထဲပြေးဝင်ကြပြီးအချိန်ထဲမှာပဲ Happy New Year လို့အော်ဟစ်ပြီးတော့တုံ့ပြန်ကြပါတယ်။ဒီကြေညာပိုင်းတွေကလမ်းတွေပေါ်မှာဒါစီအကြံတွေချပြီးဆန္ဒပြသူအများအများစုဝေးကြတဲ့မြောက်ကလာပါမြို့နယ်မှာဒီကနေ့စစ်တပ်နဲ့ရဲကအင်အားအလုံးအင်းနဲ့ဝင်းပြီးတော့ပစ်ခတ်ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပေမဲ့အရေးအတွက်အတိအကျကိုမသိရသေးပါဘူးဖြိုခွဲမှုအပြင်ဆန္ဒပြသူ150ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတူကအပြည်အဝေးကိုပြောပေမဲ့အရေးအတွက်အတိအကျကိုအတည်ပြုလို့မရသေးပါဘူးဖန်စီသွားသူတွေကိုမြောက်ကလာကန်တရာပန်းချန်တဲ့တန်းစီခေါ်သွားတာကိုဒေသခံတဦးရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။မြောက်ကလာမှာပိတ်ဆို့ပြီးဖန်စီချိန်တွင်စစ်တပ်နဲ့ရဲကိုအဲ့ဒီနေရာကနေဖယ်ရှားပေးဖို့ဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ပိတ်မိနေသူတွေကိုဘေးရန်တွေကင်းစွာထွက်ခွာခွင့်ပြုဖို့ရန်ကုန်မြို့အမေရိကန်တန်ယုံကပန်ကြားခဲ့ပါတယ်။တောင်မွေမြို့နယ်မလောက်ကုန်းအချက်ကအမြင့်ထားလို့သောဝန်ထမ်းအင်အားဝင်းကိုတော့ဒီကနေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ရဲကအင်အားသုံးဝင်ရောက်စီးနင်းခဲ့ပါတယ်။အဲ့ဒီကမြင့်ထားလို့သားတွေဟာစီဒီအမ်လို့ရှောင်းမှုမှာပါဝင်နေကြတာဖြစ်ပြီးသူတို့အတွက်လှူထားတဲ့စားသောက်ကုန်တွေကိုသိမ်းယူတယ်လို့ဝန်ထမ်းအင်အားကနေမောင်းထုတ်တာကြောင့်အားလုံးဖျက်ပြေးခဲ့ကြရပါတယ်။မန္တလေးမြို့မှာထိုင်တဲ့ဘေးမောင်းဆန္ဒပြခဲ့ကြတယ်လို့တခြားတနေရာမှာတော့ပြစ်ခတ်ပြုခွဲတာကြောင့်ဆန္ဒပြသူတွေဟာလမ်းပေါ်မှာချထားတဲ့အတားဆီးတွေကိုကြော်လွှားပြီးထွက်ပြေးကြရပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲမှုအတွင်းဖေဖော်ဝါရီလ9ရက်နေ့အထိဆိုရင်သေဆုံးသူ60ကျော်ရှိပြီဖြစ်တယ်လို့ဖန်စီခံရရသူ1900နီးပါးရှိနေပြီဖြစ်ပါတယ်။အဲ့ဒီအထက်မှာအမျိုးသမီးအများအပြားလည်းပါဝင်ပြီးအများစုကငယ်ရွယ်သူလူငယ်တွေဖြစ်ကြပါတယ်။ရှီလာကြရင်ဂျင်ပါမဲဒေတာဆိုင်ရာစီဝေးတစ်ခုကိုတက်ဖို့မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်ထားသူဦးဝနမောင်းလင်းကိုသီးဝလင်ကနိုင်ငံကဖိတ်ကြားတဲ့အတွက်အပြင်းထန်ဝေဖန်ခံနေရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသီးဝလင်ကဆွေးရကထောက်ခံနေဆိုပြီးဆိုရှယ်မီဒီယာပေါ်မှာပြစ်တင်ဝေဖန်နေကြတာပါ။ဒီမီလာတရက်နေ့မှာအွန်လိုင်းကနေဂျင်ပါမဲဒင်္ဂလာပင်လယ်အော်ဤပညာနဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ Beamstack အစည်းအဝေးကိုတက်ဖို့သီးဝလင်ဟာရဲ့ဖိတ်ကြားစာကို AFP သတင်းဌာနကတွေ့ခဲ့ရပါတယ်။ဒီအစည်းအဝေးကိုတက်ဖို့ဒင်္ဂလာဒေ့ဘူတန်အိန္ဒိယနီပေါ်သီးဝလင်ကမြန်မာနဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးတွေကိုဖိတ်ကြားထားတာပါ။ဒီဖိတ်ကြားချက်ပေါ်မြန်မာတက်ကြွလူရှားသူတွေကသီးဝလင်ကနိုင်ငံသားရဲ့ဌာနရဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာပြစ်တင်ဝေဖန်နေကြပါတယ်။ဒီတော့တင်မှာပဲသီးဝလင်ကနိုင်ငံကိုလံပူမြို့တော်ကမြန်မာတန်ယုံအပြင်ဘက်မှာသီးဝလင်ကတက်ကြွလှုပ်ရှားသူဒါဇင်ပေါင်းများစွာဒီကနေ့စုဝေးပြီးမြမဆီအာနာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဣသရေးနယ်ဘွားကနေဒါနိုင်ငံသားတူကိုမြမအာနာသိစစ်ဖက်အုပ်ချုပ်ရေးကောင်စီကအမေရိကန်ဒေါ်လာ2,000,000ပေးပြီးအကျိုးဆောင်ဖြစ်ငှားရမ်းထားတယ်ဆိုတာအမေရိကန်တရားရေးဌာနရဲ့မှတ်တမ်းတွေအရသိရတဲ့အကြောင်း Reuters သတင်းမှရေးထားပါတယ်။မြမနိုင်ငံမှာစစ်တပ်ကအာနာသိနာနဲ့ပတ်သက်ပြီးအခြေအနေမှန်ကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကိုရှင်းလင်းပြောဆွေးရမှာအထောက်အကူပြုပေးဖို့စစ်တပ်ဥချုပ်ရေးကောင်စီကအကျိုးဆောင်ငှားရမ်းထားတာပါ။အာရီဘန်မနရှိနဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့အခြေစိုက်သူ့ရဲ့ကုမ္ပဏီဖြစ်တဲ့ Dickinson Metzen က အမေရိကန်၊ဆော်ဒီအာရေဗျ၊အာရဗ်စော်ဘောများပြည်တော်စု၊အစ္စရေးနဲ့ရုရှားနိုင်ငံတို့အပြင်ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေမှပါမြန်မာစစ်ဘက်အုပ်ချုပ်ရေးကောင်စီကိုကူစားပြုပြီးပြောဆိုစည်းရုံးသွားမှာဖြစ်ပါတယ်။ဒီကုမ္ပဏီအနေနဲ့ပြည်တော်စုသမဂ္ဂမြန်မာနိုင်ငံတော်ရဲ့အကျိုးစီးပွားအတွက်မူဝါဒတွေအကောင်အထည်ပေါ်ဆောင်ရွက်ရမှာအထောက်အကူပြုသွားဖို့နဲ့တိုင်းပြည်ရဲ့အခြေအနေမှန်ကိုကူညီရှင်းပြသွားမယ်လို့အမေရိကန်တရားရေးဌာနထံတနင်္လာနေ့ကတင်သွင်းခဲ့တဲ့သဘောတူညီချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ပကိုယ်စားလှယ်များမှပုံတင်ခြင်းဆိုင်ရာဥပဒေအရဒီသဘောတူညီချက်ကိုတရားရေးဌာနထံတင်သွင်းရတာဖြစ်ပြီးအွန်လိုင်းမှာထုတ်ပြန်ထားပါတယ်။ဘန်မနက်ရှိဟာအရင်ကလည်းဇင်ဘာဝေသမ္မတရောဘတ်မူဂါဘီနဲ့ဆူဒန်စစ်ကောင်းဆောင်တွေအတွက်အကျိုးဆောင်ဖြစ်လုပ်ပေးခဲ့ပူပါတယ်။မြန်မာစစ်ဘုရုပ်တွေအနေနဲ့ဒီအစိုးရကိုခွာပြီးအနောက်နိုင်ငံတွေနဲ့ဗိုလ်ပြီးနှိစက်ချင်နေဆိုတာအမေရိကန်အစိုးရကိုပြောဆိုစည်းရုံးဖို့သူ့ကိုတာဝန်ပေးထားတယ်လို့ဘန်မနက်ရှိကရိုက်တာစ်သတင်းဌာနကိုပြောပါတယ်။သဘောတူညီချက်ကိုဗိုလ်ချုပ်ကြီးညာထွန်းဦးနဲ့ဗန်မနက်ရှိတို့လက်မှတ်ရေးထိုးထားတာဖြစ်ပြီးအမေရိကန်ဗန်ဒါရေးဌာနနဲ့ကနေဒါအစိုးရတို့ကတန်ခတ်အရေးယူထားတဲ့အထက်မှာဗိုလ်ချုပ်ကြီးညာထွန်းဦးနဲ့ထိပ်တန်းဗိုလ်ချုပ်ကြီးတွေပါဝင်ပါတယ်။အမေရိကန်ကတန်ခတ်အရေးယူထားသူတွေအတွက်ခွင့်ပြုချက်မရဘဲအကျိုးဆောင်ပေးမယ်ဆိုရင်ဒါဟာအမေရိကန်ဥပဒေကိုချိုးဖောက်ရာကျနိုင်တယ်လို့အမေရိကန်ဗန်ဒါရေးဌာနမှာတန်ခတ်အရေးယူမှုဆိုင်ရာအကြီးအကဲအကြံပေးအဖြစ်လှုပ်ဆောင်ခဲ့ဘူးသူပီတာကူးစစ်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ဗန်ဒါရေးဌာနကမှတ်ချက်ပေးဖို့ညင်ပါတယ်။ဘယ်မနာရှိကတော့သူ့အနေနဲ့စစ်ဘက်အုပ်ချုပ်ရေးကောင်စီကပေးတဲ့အကျိုးဆောင်ကားကိုလက်ခံရယူဖို့အမေရိကန်ဗန်ဒါရေးဌာနပြည်ပပိုင်ဆိုင်မှုကိုကယ်ရေးရုံး OFAC နဲ့ကနေဒါအစိုးရတို့စီကနေလိုင်စင်တွေလိုအပ်မယ်ဆိုတာဥပဒေကြောင်းအရအကြံပြုချက်ရထားပြီးစစ်ဘက်အုပ်ချုပ်ရေးကောင်စီအတွက်အကျိုးဆောင်ပေးခြင်းအပြင်ဥပဒေကိုချိုးဖောက်တာဖြစ်မှာမဟုတ်ဘူးလို့ Riders တင်ဌာနကပြောပါတယ်။ချင်းပြည်နယ်ကံပက်လက်မြို့မှာဖေဖော်ဝါရီလ29ရက်နေ့ကဆန္ဒပြသူတွေကိုတနက်နေ့ပြစ်ဖို့အထက်အရာရှိကအမိန့်ပေးခဲ့ပေမဲ့သူမပြစ်ဘဲငြင်းခဲ့တယ်လို့အိန္ဒိယဘက်ထပ်ပြုခေါ်လုံနေတဲ့ရဲဒုတက်ချထပ်ပန်းကပြောပါတယ
်။မောင်သာတို့လူကလူကစီမီကုထွန်စင်တန်ခါလူကထွန်တန်ခါဒီပေါ်လူကနာအန်တိုနာက
အမှန်ဒီပေါ်ရ28နေ့ကစပြီးဆန္ဒပြပွဲတွေကိုခွင့်မပြုဘဲဖြိုခွဲရပါတယ်။ဆန္ဒပြသူတွေကမလိုက်နိုင်ဘူးဆိုရင်ပြစ်ဖို့ကျွန်တော်တို့အရာရှိကအမိန့်ပေးပါတယ်။ကျွန်တော်လူလူကိုပြစ်ခတ်ရမယ့်အရာရှိအမိန့်ကိုကျွန်တော်မလိုက်နိုင်တဲ့အကြောင်းထပ်ပြေးခဲ့တာပါလို့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကျန်ဖိုင်းမြို့မှာရောက်နေတဲ့ရဲဒုတက်ချထပ်ပန်းကပြောပါတယ်။သူဟာမိသားစုကိုကမ္ဘာလက်မှာခြံထားခဲ့ပြီးမလတရနေ့မှာအိန္ဒိယဘက်ထွက်ပြေးခိုလုံခဲ့တာပါရဲတပ်ဖွဲ့ရဲ့တာဝန်ဟာလူလူကိုကောက်ွယ်ပေးဖို့ဖြစ်ပြီးရဲနဲ့စစ်တပ်ကမြန်မာလူလူကိုပြစ်ခတ်တာဟာဥပဒေနဲ့မညီတာကြောင့်အမိန့်ကိုသူမလိုက်နိုင်တာဖြစ်တယ်လို့လည်းဒုတိယချက်ထားပန်းကပြောပါတယ်ဘယ်သူဆိုတာအမိထုတ်မပြောတဲ့သူ့ရဲ့အရာရှိကဖေဖော်ဝါရီ29ရက်နေ့မှာပေးတဲ့အမိန့်ကိုသူနဲ့တခြားလူဖို့ကိုင်းမဲ့6ယောက်မလိုက်နိုင်ခဲ့ဘူးလို့ဒုတိယချက်ထားပန်းကပြောပါတယ်အိန္ဒိယဘက်မှာခိုလုံနေတဲ့ရဲတပ်ဖွဲ့ဝင်ရှိဦးကိုဖမ်းဆီးပြီးပြန်ပို့ပေးဖို့မြန်မာစစ်ဘက်အုပ်ချုပ်ရေးကောင်စီကအိန္ဒိယဘက်ကိုအကြောင်းကြားထားပါတယ်။မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုသူ့ပြည်နယ်ဆွေရကစားနပ်ရိက္ခာနဲ့နေစရာပေးထားမှာဖြစ်ပြီးပြန်ပို့တာမပို့တာကတော့အိန္ဒိယဘူဆွေရကိစ္စဖြစ်တယ်လို့ Riders သတင်းဌာနကပြောပါတယ်ခင်ဗျာ။
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1595ည5.25kHz 1783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ5.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ဒူးနဲ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ကြောပြနေပါတယ်မြန်မာပြည်သူတွေဟာနိုင်ငံတကာရဲ့အကာအကွယ်ပေးမှုလိုအပ်နေပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းက CNN ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခဲ့မှာမနေ့ကပြောခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးရတဲ့နီလန်းပေါင်းစုံနဲ့ပံ့ပိုးပေးကြဖို့ကမ္ဘာနိုင်ငံတွေကိုသူကဆော်ထားတာကြောင့်ဒါဟာစစ်ရေးအရာဂျာဝန်ဆောင်ရွက်ပေးဖို့တောင်းဆိုတာလားဆိုပြီး CNN ရုပ်သံ Meanwhile in America အစီအစဉ်ကဦးကျော်မိုးထွန်းကိုမေးမြန်းခဲ့တာပါ။တခြားနိုင်ငံတခုကိုစစ်တပ်တွေဆီလွတ်ဖို့မလွယ်တာကြောင့်စစ်ရေးအရဂျာဝင်ဆောင်ရွက်ဖို့ခက်ခဲပေမဲ့မြန်မာပြည်သူတွေရဲ့တောင်းဆိုချက်ကနိုင်ငံတကာအသိုင်းအဝိုင်းရဲ့အကာအကွယ်ပေးဖို့လိုအပ်နေတယ်ဆိုတာဦးကျော်မိုးထွန်းကရှင်းပြခဲ့ပါတယ်။ဦးကျော်မိုးထွန်းကဆက်ပြီးစစ်တပ်ရဲ့ရက်စက်တဲ့လုပ်ရအောင်မှာနောက်ထပ်ပြည်သူတွေအသက်မဆုံးရှုံးရအောင်နှီးပေါင်းစုံနဲ့အကာအကွယ်ပေးသွားဖို့ပါလို့သူကထည့်ပြောခဲ့ပါတယ်။မြန်မာရေးပေါ်တရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကတော့တရုတ်ဟာတိဆုံညီနိုင်ရေးကိုပဲပိုလေးစားတိုက်တွန်းနေတယ်လို့မြင်ကြောင်းဥကျော်မိုးထွန်းကပြောပြပါဗျ။ဒါပေမဲ့တစ်ဖက်ကခေါင်းဆောင်တွေကိုချုပ်နှောင်ထားပြီးတိဆုံဆွေးနွေးမယ်ဆိုရင်ဒန်းထူညီများတဲ့အခြေအနေမဖြစ်နိုင်ဘူးလို့လည်း CNN တိဆုံမင်းမြန်ကမှသူကသုံးသပ်ပြပါဗျ။ Google Internet ပေါ်မှာမြန်မာစစ်တပ်ဆက်သွယ်ရေးကုမ္ပဏီတွေကနေမကြာသေးခင်ကကြော်ညာထားတာတွေကိုဆန်းစစ်နေပြီးတက်နဲ့ဆက်နွယ်တဲ့ Google Internet အကောင့်လိပ်စာတွေကိုလည်းဖြတ်သိမ်းထားတယ်လို့ Google ကုမ္ပဏီကဆိုပါတယ်မြန်မာနိုင်ငံမှာ Ferrari ရဲ့ဆက်အနာသိမ်းပြီးလူတွေဓာစင်တွေနဲ့ဆီအသက်ဆုံးရှုံးခဲ့ရတဲ့နောက်မှာ American နည်းပညာလုပ်ငန်းကြီးတွေအနေနဲ့ကန့်သတ်မှုတွေလုပ်ပေးဖို့တက်ကြွလှူရှားသူတွေကတောင်းဆိုခဲ့ပြီးGoogle နည်းပညာကုမ္ပဏီကြီးကဒီနေ့အခုလိုကြေညာလိုက်တာပါ Google ရဲ့ပြောခွင့်ရအမျိုးသမီးကမြန်မာစစ်တပ်နဲ့ပတ်သက်တဲ့ Google ဝန်ဆောင်မှုအီးမေးလ်လိပ်စာအကောင့်တွေကိုဖြတ်သိမ်းတာနဲ့ YouTube အင်တာနက်ဗီဒီယိုပေါ်ကထုတ်လွှင့်မှုလိုင်းတွေနောက်ဗီဒီယိုတွေကိုပါထုတ်ချတာအပါအဝင်အရေးယူမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်ဒါအပြင်မြန်မာနိုင်ငံထဲကပြည်သူတွေအနေနဲ့သတင်းအချက်အလက်စုံစမ်းတာနဲ့ဆက်သွယ်တာတွေမှာလုံလုံခြုံခြုံစီရေးကိုအဓိကဦးစားပေးဆောင်ရွက်နေတယ်လို့လည်းGoogle ပြောခွင့်ရသူကဆက်ပြောပါတယ်မြန်မာစစ်တပ်နဲ့ပတ်သက်လို့အခုလိုဖြတ်သိမ်းထားတာတွေထဲမှာ Gmail အကောင့်လိပ်စာတွေ blog ပေါ်ကထုတ်ပြန်မှုတွေနဲ့ Google Play Store ကဝန်ဆောင်မှုတွေပါတယ်လို့လည်း Google ကရှင်းပြထားပါတယ်ဒီပေါ်မြန်မာစစ်တပ်ပြောခွင့်ရကို Writers သတင်းဌာနကဆက်သွယ်မေးမြန်းခွင့်တောင်းခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးခင်ဗျာမြန်မာစစ်တပ်အာဏာသိမ်းမှုပေါ်ဆက်ကျင်ဆန္ဒပြပွဲတွေကိုအင်ဒိုနီးရှားနိုင်ငံမြို့တော်မှာလည်းဒီနေ့ကျင်းပခဲ့ပါတယ်မြန်မာစစ်တပ်အာဏာသိမ်းကြမ်းဖက်မှုတွေပေါ်ဓာစင်တွေနဲ့ချီတဲ့အင်ဒိုနီးရှားလူသမားတက်ချွာလူရှားသူတွေကဒေါသတကြီးဂျကာတာမြို့တော်မှာမြန်မာတန်ယုံရှိဆန္ဒပြခဲ့ကြပါတယ်။အလုသမားတက်ချွာလူရှားသူအယ်လီရိုစီတာဆလဗန်က
မြန်မာ
စစ်တပ်အနေနဲ့တိုင်းပြည်ကိုအုပ်ချုပ်နေတာရလိုက်ဖို့တိုက်တွန်းပါတယ်။ဘာလို့လဲဆိုတော့စစ်တပ်အခုလုပ်နေတာတွေကသူ့နိုင်ငံသားတွေကိုသူကိုယ်တိုင်နှိပ်စက်နေလို့ဖြစ်ပါတယ်။ဒါကမြန်မာပြည်သူတွေအတွက်အနာဂတ်မကောင်းပါဘူးလို့ပြောသွားတာပါ KSDSI လို့သူကခေါ်တဲ့အင်ဒိုနီးရှားလူသမားသမဂ္ဂအဖွဲ့ချုပ်ကြီးကဥဆောင်ကျင်းပတဲ့ဒီဆန္ဒပြပွဲမှာဆန္ဒပြသူပေါင်း50ခန့်တက်ရောက်ခဲ့ကြပါတယ်ဒီဆန္ဒပြသူတွေကအာဆီယံအရှေ့တောင်အရှေ့နိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကဆက်အနာသိမ်းမှုအပေါ်ခံကြိမ်မှမှဆန့်ကျင်ရပ်တည်ကြဖို့တောင်းဆိုခဲ့ပါတယ်ဒါအပြင်မြန်မာစစ်အုပ်စုအနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးနေတာတွေရပ်တန့်ဖို့အင်ဒိုနီးရှားအစိုးရအနေနဲ့တက်တက်ကြွကြွဖိအားပေးဥဆောင်သွားရေးကိုလည်းဒီဆန္ဒပြသူတွေကတောင်းဆိုခဲ့ပါတယ်ခင်ဗျမြန်မာနိုင်ငံမှာဆက်နာတိမ်ပြီးကုန်သွယ်မှုတွေထိခိုက်ခဲ့တာကြောင့်73စီတင်သွင်းမှုတွေပါပြီးခဲ့တဲ့လဖေဖော်ဝါရီအတွင်းမှာအများကြီးကျဆင်းသွားခဲ့ပါတယ်ဆက်နာတိမ်မှုပေါ်ဆက်ညဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးမှ73စီတင်ဖို့သူတွေအနေနဲ့ဗန်ချင်းနှန်းနဲ့ငွေချေတာမျိုးပြောင်းလုပ်ခဲ့ရကဖရီလာတဲ့စီတင်သွင်းမှုက3နှစ်ကျော်အတွင်းအနေဆုံးစင်ကိုကျဆင်းသွားခဲ့တယ်လို့ဒီစီတင်သွင်းလုပ်ငန်းကြီးတစ်ခုကဆိုပါတယ် CDM လို့တကောက်ခေါ်တဲ့စစ်တပ်အုပ်ချုပ်သူတွေနဲ့မပူးပေါင်းဆောင်ရွက်ရေးလှုပ်ရှားမှုတွေကြောင့်အစိုးရလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့ဘဲဘန်တွေစက်ယုံတွေနဲ့ဆိုင်တွေမှာဆန္ဒပြအလုပ်ရပ်ထားကြပါတယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံရသားဆွေအကိုမြန်မာစစ်တပ်ဖယ်ရှားခဲ့တဲ့ဖရီတရက်နောက်ပိုင်းကစပြီးအခုလိုဆန္ဒပြအလုပ်ရပ်ဆိုင်မှုတွေဆက်ဖြစ်လာနေတာပါအမည်မဖော်လို့တဲ့စီတင်သွင်းသူတွေကအရင်တုန်းကလိုဗန်ချင်းငွေကနေတစဉ်စီမာယူတာကိုစီတင်ဖို့ရောင်းပေးသူတွေဘက်ကလက်မခံတော့တာကြောင့်ငွေသားအပြည့်ကိုဗန်ကကျင်းနှဲစနစ်နဲ့ချိုးပေးရတာမို့စီတင်သွင်းရတာအရန်ကိုခက်ခဲသွားပြီလို့ရိုက်တာသတင်းဌာနကရှင်းပြပါတယ်မြန်မာနိုင်ငံက73စီချက်စက်ယုံတွေဟာသေးငယ်ဥမင်းလွန်းတာကြောင့်နိုင်ငံခြားကတင်သွင်းမှုကိုမိခိုလာနေရချိန်မှာအခုဗန်တွေလည်းပိတ်ချအမေရိကန်ဒေါ်လာကျပ်တောက်မှုတွေပါကျုံလာကအခုလိုဗန်ချင်းငွေလွှဲစာတွေကိုလက်မခံတော့တာတွေဖြစ်လာနေတယ်လို့73စီအဓိကတင်ပြနေသူတွေကဆိုပါတယ်ခင်ဗျာ The Voice
of America VOA ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ရှင်းပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ10ရက်ပုံထိုးနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုအတန်းတွင်နေချိန်မှာဒီရန်ကုန်မြို့မြောက်ဥကလာပမြို့နယ်တွေကဆန္ဒပြသူတွေစုဝေးခဲ့တဲ့နေရာတဝိုက်လက်နက်ကင်လုံခြုံရေးတပ်တွေဝိုင်းပြီးတိတ်ထားပါတယ်အစောပိုင်းကလည်းဆန္ဒပြသူ200ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်အပြစ်မဲ့ကျောင်းသားပြည်သူတွေကိုလုံခြုံရေးတွေဝိုင်းဝန်းပိတ်ဆို့ဖမ်းဆီးနေတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပြီးတော့လုံခြုံရေးတွေအဲ့ဒီနေရာကနေဖယ်ရှားပေးဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ပြိမိနေသူတွေဘေးကင်းလုံခြုံစွာထွက်သွားခင်ပေးဖို့ကိုတောင်းဆိုပါတယ်ရန်ကုန်မြို့ရဲကမြောက်ကလာပါနဲ့တခြားမြို့နယ်တွေမှာလုံခြုံရေးတွေတိုးမြင့်နေတာနဲ့အတူပြည်သူတွေဘေးကင်းစွာအင်ပြန်နိုင်ကြရေးကိုလုံခြုံရေးတွေဘက်ကခွင့်ပြုဖို့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကလည်းထုတ်ပြန်ထားပါတယ် ကနေဒါ Netherlands နိုင်ငံတယုံတွေကလည်းသူတို့ရဲ့ Facebook စာမျက်နှာတွေပေါ်မှာအလားတူရေးသားတောင်းဆိုနေကြပါတယ်။စမ်းကြောင်းဘက်မှာလည်းလုံခြုံရေးတွေအင်အားပြနေကြတယ်လို့ဒေသခံတွေကလူမှုကွန်ရက်တွေပေါ်မှာပြောပြနေကြပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံမှာလက်နက်ကိုင်လုံခြုံရေးတပ်တွေရဲ့အင်အားသုံးအကြမ်းဖက်မှုတွေပိုများလာချိန်မှာမြန်မာပြည်သူတွေလူအခွင့်အရေးကိုပြန်လည်ခံစားနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေသဘောထားတစ်ခုတည်းထွက်လာနိုင်ရင်အတွက်ကုလသမဂ္ဂတွေ့ရမှုချုပ်ကမျှော်လင့်နေတယ်လို့သူ့ရဲ့ပြောခွင့်ရ Stephen Dujarric ကပြောကြားခဲ့ပါတယ်
။ What we hope from the Security Council is a strong and unified statement to help reverse the situation to help reverse the actions of the military.
ကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့လုံခြုံရေးကောင်စီကနေတနည်းတစ်ညွတ်သေးပြင်းထန်ပြတ်သားတဲ့သဘောထားထုတ်ပြန်စေလိုချင်ပါတယ်လို့ဒီအတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကပြောကြားခဲ့တာပါဖြစ်နေတဲ့အခြေအနေတွေကိုပြန်ပြောင်းနိုင်မဲ့စစ်တပ်ရဲ့လုံခြုံရေးကိုပြန်ပြောင်းစေနိုင်မဲ့မြန်မာပြည်သူတွေအခြေခံအခွင့်အရေးတွေကိုပြန်လည်ခံစားနိုင်မဲ့ပြင်းထန်ပြတ်သားတဲ့သဘောထားထုတ်ပြန်ချက်မျိုးဖြစ်စေချင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်အပြစ်တင်ပြီးစစ်တပ်ကိုထိန်းထိန်သိမ်းသိမ်းလှုပ်ဖို့တောင်းဆိုမဲ့အခြေညာချက်ထုတ်ရေးကိုနယူးယောက်မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကတော့သဘောမတူနိုင်ခဲ့ကြပါဘူး။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံကမြန်မာနိုင်ငံအတွက်ရေးသားထားတဲ့ထုတ်ပြန်ချက်မူကြမ်းကိုတရုတ်၊အိန္ဒိယ၊ဗီယက်နမ်နဲ့ရုရှားနိုင်ငံတို့ကပြင်ဆင်ဖို့အတွက်အင်္ဂါနေ့ညတုန်းကအကြံပြုခဲ့ကြတယ်လို့ Reuters သတင်းမှဖော်ပြထားပါတယ်။ထုတ်ပြန်ချက်မူကြမ်းနဲ့မှရေးထားတဲ့အာဏာသိမ်းမှုကိုရင်းနှွှဲတဲ့အကြောင်းနဲ့နောက်ထပ်အရေးယူမှုတွေလုပ်မယ်လို့ချိန်ချောက်တဲ့အချက်တွေကိုသိနိုင်ငံတွေကဖယ်ရှားခိုင်းတယ်လို့ Reuters သတင်းကပြောပါတယ်။မြန်မာနိုင်ငံအရေးကိစ္စအတွက်အားလုံးမှာသူကဏ္ဍနဲ့သူလုံနိုင်တာတွေရှိတယ်လို့အတူရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရသူ Stephen Dujarric ကတော့ပြောပါတယ်
။ As I said, no one is a bystander in this. Every member state has a role to play individually and collectively.collectively
ဘယ်နိုင်ငံကမှဘေးကနေရပ်ကြည့်နေလို့မရပါဘူးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမှာသူကဏ္ဍနဲ့သူလုံနိုင်တာတွေရှိပါတယ်တနိုင်ငံချင်းစီရောအလုံးစုပေါင်းပြီးတော့ပါလုံနိုင်တာတွေရှိပါတယ်အတွင်းမှုချုပ်အနေနဲ့ကတော့လုံခြုံရေးကောင်စီကနေပြင်းထန်ပြတ်သားတဲ့ပြောကြားမှုလှုပ်ဆောင်မှုတွေကိုအမြဲမျှော်လင့်နေပါတယ်လို့ပြောခွင့်ရကပြောပါတယ်ဒေတာရင်းမှာမြန်မာအင်ဂျီန်အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံဘက်ကလည်းသူ့အခန်းကနေသူလုံရပါမယ်ဒါကြောင့်အထူးတန်တမန်ရောကုလသမဂ္ဂတွေ့မှုပါမပြတ်ဆက်သွယ်နေပါတယ်ဒီချိန်ထဲမှာပဲမြင်နေရတဲ့အကြမ်းဖက်မှုတွေမြန်မာပြည်သူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေအတွက်စိတ်မချမ်းမသာဖြစ်ရပါတယ်လို့ဒီအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့တုန်းကသတင်းစာချင်းလင်းပွဲမှာပြောကြားပါတယ်မြန်မာနိုင်ငံတည်းမှာစီးပွားရေးလုပ်နေကြတဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဘေးကနေရပ်ကြည့်နေလို့မရဘူးလို့သူကပြောပါတယ်အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန် Christine Charana Parkner ကတန်တမန်နီးနဲ့ဆွေးနွေးမှုတွေဆက်လုပ်နေတဲ့အကြောင်းကိုလည်းအခုလိုပြောပါရယ
် I can tell you she's continuing her diplomacy she's in contact with countries in the region including Myanmar's direct neighbors
မြန်မာနိုင်ငံနဲ့နယ်မြေချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံတွေအပါအဝင်ဒေသရင်းကနိုင်ငံတွေနဲ့သူအဆက်အသွယ်ရှိပါတယ်ဒေသရင်းကိုသူသွားထိုင်ဖို့ကိစ္စကိုလည်းဆက်လက်ဆွေးနွေးနေပါတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ဒီကိုရီးယားလွှတ်တော်အမတ်ဆယ်ယောက်လောက်ကမြန်မာတန်ယုံရှိသွားပြီးတော့ဆရာနာတိမ့်မှုကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြပါတယ်
။မြန်မာရဲ့ဘု
ံမြန်မာရဲ့ဘုံမ
ြန်မာမင်းကြီးမန်ဆက
်မြန်မာမင်းကြီးကြီးမန်ဆက်အရင်
တ
ော့အောင်ရပြီအရင်
တော့
အောင်ရပြီ
တရားမဝင်စစ်အာဏာသိမ်းမှုကန့်ကွက်ကြောင်းနဲ့ငြင်းကြမ်းစွာဆန္ဒပြနေသူတွေအပေါ်တပ်ဖြတ်နေမှုတွေအများဆုံးရပ်ပေးဖို့အတွက်ဆိုးမျိုးတော်မှာရှိတဲ့မြန်မာတပ်ရုံးရှေ့မှာကိုရီးယားလွှတ်တော်အမတ်တချို့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မလ၈ရက်နေ့တနင်္လာနေ့တုန်းကလည်းမြန်မာနိုင်ငံဆိုင်ရာဂျပန်တပ်အမတ်ကြီးအီချီရိုမူရာယာမာဟာနေပြည်တော်ကိုတွားရောက်ပြီးတော့ဥဝနမောင်လွင်နဲ့တွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုနဲ့ပတ်သက်တဲ့ဂျပန်အစိုးရရဲ့ထုတ်ပြန်ချက်မှရောမြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံအင်တာနက်စာမျက်နှာမှာပါဥဝနမောင်လွင်ကိုနိုင်ငံသားရေးဝန်ကြီးဆိုပြီးခေါ်ဝေါ်သုံးဆွဲခဲ့ပါတယ်ဒီအပေါ်မှာဂျပန်နိုင်ငံမှာနေထိုင်နေကြတဲ့မြန်မာတွေနဲ့မြန်မာအရေးစိတ်ဝင်စားတဲ့ဂျပန်လူမျိုးတော်တော်များများကဥဝနမောင်လွင်ကိုနိုင်ငံသားရေးဝန်ကြီးလို့ခေါ်ဝေါ်သုံးဆွဲတာဟာစစ်ကောင်စီကိုအတိအမှတ်ပြုထောက်ခံတဲ့သဘောတက်ရောက်တယ်လို့နိုင်ငံသားရေးရုံးနဲ့မြန်မာနိုင်ငံကဂျပန်တန်ယုံတို့ကိုဆက်သွယ်ကန့်ကွက်ခဲ့ပါတယ်ဒီနေ့ဂျပန်ဆိုရပုံမှန်သတင်းစာရှင်းလင်းပွဲမှာတော့ဝန်ကြီးအဖွဲ့အတွေ့ရမှုကက်ဆူနိုဘူကာတိုကအခုလိုတုံ့ပြန်ရှင်းလင်းခဲ့ပါတယ်
今回の面会や故障によって国軍によるクーデターの正当性やデモ隊への暴力を認めるといった。
ジャパンနိုင်ငံအနေနဲ့အာဏာသိမ်းတာကိုမှန်ကန်တဲ့လုပ်ရလို့လက္ခဏာလုံးဝမဟုတ်ပါဘူးလို့ဝန်ကြီးအဖွဲ့အတွင်းရေးမှူး ချုပ်ခတ်တိုးကညင်းဆိုပြီးတော့နိုင်ငံသားဝန်ကြီးလို့တုံ့နှောက်ခဲ့တာဟာတွေးဆောင်ဆွေးနွေးမှုတွေဆက်ပြီးလှုပ်ဆောင်နိုင်ဖို့အတွက်ဖြစ်တယ်လို့တုံ့ပြန်ပြောကြားခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာဆက်ရနာတိုင်းတဲ့ကိစ္စကိုနိုင်ငံတကာကတုံ့ပြန်ဆောင်ရွက်မှုတွေတန်တမာရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားနေကြချိန်မှာပဲစစ်တပ်ရဲ့ရဲတွေကပြည်သူတွေပေါ်အင်အားသုံးအကြမ်းဖက်နှိမ်နှင်းဖမ်းဆီးတာတွေဆက်လုပ်နေပါတယ်။ဒီနေ့မနေ့အစောပိုင်းတော့ရန်ကုန်မြို့မင်္ဂလာတောင်မြို့မြို့နယ်ကမလွာကုန်းမိယထဝန်ထမ်းအင်အားကိုလုံခြုံရေးအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းပြီးတော့ဝန်ထမ်းမိသားစုတွေကိုအတင်းဖယ်ရှားမောင်းထုတ်ခဲ့ပါတယ်။အဲဒီကမိယထဝန်ထမ်းတွေဟာဆက်အာနာတိတ်မှုဆန့်ကျင်တဲ့အကြမ်းမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာအစောပိုင်းကပါဝင်ကြသူတွေဖြစ်ပါတယ်။ဒီနေ့ရန်ကုန်မန္တလေးတဝဲမုံရွာစားတဲ့မြို့တွေအပါအဝင်မြန်မာနိုင်ငံအနှံ့ကမြို့တွေမှာလည်းဆက်အာနာတိတ်မှုဆန့်ကျင်ရေးဆန္ဒပြမှုတွေရှိသလိုအကြမ်းဖက်ဖြိုခွဲမှုတွေလည်းရှိပါတယ်။တရားဝင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့လူပေါင်းတဲ့ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောအပါအဝင်ကျောင်းသားနဲ့လူငယ်အယောက်20ကျော်ကိုတော့ရန်ကုန်မြို့ကျောင်းမြောင်းဆန္ဒပြမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဝရန်ထုတ်လိုက်ပါတယ်။တာမွေမြို့နယ်ကျောင်းမြောင်းမှာလုပ်ခဲ့တဲ့ဆရာနာတိန်ဖူးစန်းကျင်ရေးဆန္ဒပြလှုပ်ရှားမှုတွေမှာဘာကတကျောင်းသားခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ကိုကျော်ကိုကိုကိုလင်းထက်နိုင်ကိုမိုးထက်နေတို့ဦးဆောင်ပြုလုပ်ခဲ့ပြီးတော့အဲ့ဒီမှာဆန္ဒပြသူ200ဝန်းကျင်ကိုထိမ့်သိမ်းခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနတွေကမကြာခင်တုန်းကပဲကြေညာသွားပါတယ်။ဖန်စီခံရတဲ့ထဲမှာကိုကျော်ကိုကိုပါဝင်ပေမဲ့အရေးပေါ်လူနာတင်ကားကနေတဆင့်လွတ်မြောက်သွားတယ်လို့ကြေညာပါတယ်။ဖာဝရန်ထုတ်ခံရတဲ့ကိုလင်းထန်နိုင်ကတော့မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဌာနရဲ့ဒီ2020ခုနှစ်နိုင်ငံတကာအမျိုးသမီးသတ္တိရှင်ဆုရရှိခဲ့သူမတ်ဖြိုဖြိုအောင်ရဲ့ခင်မွန်ဖြစ်ပါတယ်။ဖာဝရန်ထုတ်ခံရသူတဦးဖြစ်တဲ့ဦးအောင်မိုးစောဟာလည်းလူပေါင်းတဲ့ပါတီဥက္ကဋ္ဌဖြစ်ပြီးတော့ NLD မဟုတ်တဲ့တရားဝင်နိုင်ငံရေးပါတီတွေကပါတီအကြီးအကဲတယောက်ပထမဆုံးဖာဝရန်ထုတ်ခံရတာဖြစ်ပါတယ်။အခုလိုမျိုးဖာဝရန်ထုတ်တဲ့စီးရင်ထဲမှာမတ်ဤတင်စားမှောင်းကိုမိုးသွေးကိုတက်ဆွေဝင်စားတဲ့ထင်ရှားတဲ့လူခွင့်ရေးတက်ကြွလှူရှားသူတွေလည်းပါဝင်ပါတယ်ရှင်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်အပါအဝင်အယတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တမရော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတာဒီနေ့ရက်ပေါင်း38ရက်ရှိနေပါပြီ။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နှင်းဖမ်းဆီးမှုတွေရှိနေပေမဲ့ဆရာနာရှင်စနေဆန့်ကျင်ရေးဆန္ဒပြမှုတွေကိုလည်းဆက်ပြီးလုပ်နေကြပါတယ်။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေအင်အားသုံးဖြိုခွဲခံရတဲ့အခြေအနေတွေအကြောင်း VOA သတင်းတောက်ပေးပို့တဲ့သတင်းကိုမတ်ဆွန်မွန်ကပြောပြပါမယ်ရှင်
။ဒီကနေ့မနက်စောပိုင်းမှာရန်ကုန်တိုင်းမင်္ဂလာတောင်ညို့မြို့နယ်ကမလွာကုန်းမိယထဝင်းကိုရဲနဲ့စစ်တပ်အင်အား 1,500 ဝန်းကျင်လောက်ပိတ်ဆို့လိုက်ပါတယ်။အဲဒီနောက်မှာတော့ဝင်းတွေကမိယထဝင်းနဲ့မိသားစုတွေကိုဝန်ထမ်းအင်အားတွေကနေဆင်ခိုင်းပြီးတော့တက်ဆွဲထားတယ်လို့သိရပါတယ်။အာဏာရှင်ဆန့်ကျင်ဆန္ဒပြတပိတ်စစ်ကြောင်းတွေကလူဝင်အားအများဆုံးနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာတော့လူအသေးပြောက်ပြင်းထန်ထန်ရရခဲ့သူအများပြားရှိခဲ့တဲ့မြောက်ကလာဘက်မှာဆန္ဒပြသူတွေကိုလည်းလက်နက်ကင်တွေဘက်ကအကြမ်းဖက်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ပါတယ်။မြောက်ကလာကန်တာယာတပိတ်စစ်ကြောင်းကိုဖြိုခွဲပြီးတော့ဆန္ဒပြလူငယ်အယောက်200ထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီတပိတ်စစ်ကြောင်းအနီးမှာရှိနေသူတဦးကပြောပြပါတယ်။ခေါ်ဆောင်သွားခံရတဲ့လူငယ်တွေကိုပြန်ပြီးတော့လွှတ်ပေးဖို့ပြည်သူတွေကအင်အားပြန်စုနေပြီးတပိတ်ပြန်စားဖို့ကိုလည်းညနေ၄နာရီဝန်းကျင်လောက်မှပြင်ဆင်နေကြပါတယ်
။ဟုတ်မှာရဲ့သူတို့မှစစ်ကြောင်းတွင်ဒီတပိတ်ကိုတင်လိုက်ပြီးအခုအဲ့ကလေးတွေကိုကယ်ဖို့အတွက်ဆိုပြီးတော့လူတွေရဲ့ဆန္ဒပြနေတော့မှအခုလက်ရှိကဏ္ဍရမှာပြီးတော့အခုဒီမြင့်မျိုးနယ်တွေကလည်းဆန္ဒပြဖို့ဆိုပြီးတော့မြောက်ကလောက်တက်လာပြီ။ဟိုပါသွားတဲ့ကလေးတွေကိုမှတို့ပြန်နှောင်းဖို့ဖုန်းကြီးတွေကစုပြီးတော့ဆန္ဒပြဖို့ဆိုပြီးဖုန်းကြီးကမိသားရက်ခံဖို့ဆိုပြီးတော့သွားတယ်အမေရလာမရလာတော့မအားလို့တင်းနေတယ်မရဖို့တော့များပါလေသူတို့ကတော့ဖုံးလေးနဲ့ဆိုင်မှာမဟုတ်ဘူးအဲ့ဒါအမားတို့ကတော့ပြည်သူကတော့မအားလို့ခလေးတွေမအားလို့ရအောင်ပြန်တော့မယ်ဆန္ဒပြအမင်္ဂလာဝေပြည့်ချေရလေစားသုံးဝင်းနဲ့ခေါ်သွားတယ်ဟုတ်တယ
်မတ်လ၈ရက်နေ့တနင်္လာနေ့ကရန်ကုန်မြို့စမ်းကြောင်းမြို့နယ်မှာဆန္ဒပြတပိတ်ကိုလက်နက်ကင်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့ဤဆရာနေရာတွေမှာဆန္ဒပြသူတွေကပုန်းချောင်နေခဲ့ကြရပါတယ်။ညဘက်မှာတော့လက်နက်ကင်တပ်တွေဘက်ကကျွန်းတော်လမ်းမတန်းနဲ့ချမ်းသာလမ်းဘက်ကနေအိမ်တွေကိုဝင်ဖမ်းလို့ဆန္ဒပြလူငယ်အများအပြားဖမ်းခံလိုက်ရပါတယ်။စမ်းကြောင်းမြို့နယ်ဘားကရလမ်းတစ်လျှောက်နောက်ကျွန်းတော်လမ်းဗဟိုလမ်းတွေမှာလက်နက်ကင်တပ်ဖွဲ့တွေဘက်ကစောင့်ဆိုင်းနေတာရှိခဲ့ပေမဲ့ဒီကနေ့မှာတော့ဗဟိုလမ်းကဆန္ဒပြပွဲကိုဖြိုခွဲတာမရှိပါဘူးလို့ဆန္ဒပြသူတဦးကပြောပြပါတယ်။ဒါပေမဲ့ဆန္ဒပြနေတဲ့လူစုကွဲသွားပြီးတဲ့နောက်ညနေ3နာရီလောက်မှာတော့လက်နက်ကင်တပ်ဖွဲ့တွေကအင်အားအပြည့်နဲ့ဝင်လာကြပြီးဗဟိုလမ်းပေါ်ကအကာအရံတွေကိုရှင်းလင်းဖယ်ရှားပြီးတော့ကင်းလှည့်နေပါတယ်။ညနေ4နာရီလောက်မှာတော့ကျွန်းတော်လမ်းမဘက်ကပြည်သူ့ကွက်တစ်လမ်းနဲ့မိုးမခလမ်းမှာလက်နက်ကင်တပ်တွေဘက်ကအတန်ဘုံမြေယူဘုံတွေတုံးပြီးတော့ပစ်ပေါက်ဖြိုခွဲပါတယ်။ဗဟိုလမ်းမှာလည်းတိုက်ခန်းတွေပေါ်ကနေကျွေးကြော်အော်ဟစ်လို့အတန်ဘုံနဲ့ပစ်ခတ်ပြီးတော့ချိန်ချောင်နေပါတယ်။ရန်ကုန်တိုင်းတောင်ငုံမြို့နယ်မောင်းမကန်လမ်းမပေါ်မှာတော့ဆရာနာရှင်စန့်ကျင်ကန့်ကွက်တဲ့တပိတ်စစ်ကြောင်းကိုလက်နက်ကင်တွေဘက်က Robert G ညရီဘုံနဲ့တုံးပြီးတော့အကျန်းဖက်ပြစ်ခတ်ဖြုတ်ခွဲလိုက်ပါတယ်ဒီလိုမျိုးအကျန်းဖက်ဖြုတ်ခွင်းလို့ရှေ့ဆုံးကနေဒိုင်းခံပြီးတော့ကာကွယ်ပေးနေတယ်လူငယ်ဆက်ရှိဦးလောက်အဖမ်းခံရပြီးတော့ဒဏ်ရာရရှိသူတွေလည်းရှိပါတယ်လို့အေအာသုံးဖြုတ်ခွင်းတဲ့အချိန်မှာကိုရိုင်းကျောင်းတွေ့ခဲ့ရသူတူဖြစ်တဲ့ဆန္ဒပြသူတူကဗီအိုကိုပြောပြပါတယ်
ကျွန်တော်ဘက်ကချုပ်ခွင့်မှုအရတော့ကျွန်တော်ဒီတောင်တော်ရဲ့ဒီပြမတပိတ်ပိုင်းအောင်ရောနော်ပြည်ရင်ပိုင်းကိုမှာကျွန်တော်ပြမတပိတ်အားလုံးလူစုခွဲပြီးတဲ့အချိန်မှာတို့ကဒီဟိုမမကန်လမ်းဘက်ကနေပြီးတော့တို့စစ်ကား
ကျွန်တော်ညီတော်ပြခွင့်မျိုးရပါကြီးတုံးတာလည်းရှိသေးတယ်အဲ့လိုမျိုးရှိပါရဲ့ဘိုင်းကန်လာရတဲ့ကျွန်တော်လူငယ်တိုင်းကအဖွဲ့တွေလည်းဟိုကျွန်တော်စုစုပေါင်း10ယောက်လို့ရမယ်ဆက်ရှိအောင်ညီတော်တို့ပါသွားတယ်တချို့ကလေးတွေကျွန်တော်ရိုင်းနှံခံပြီးတော့မြောင်းနေတဲ့ကန်ဆက်ခံရရှိတယ်အဲ့ကလေးကိုလည်းကျွန်တော်စိတ်ယုံတင်တော့ပါလားအခုလုပ်ပေးတော့ပါတင်ငန်းကျွန်းဖရားလမ်းမပေါ်မှာတော့ဆန္ င်လောက်မှာမတရားဖမ်းဆီးခေါ်ဆောင်သွားတာခရရဲလမ်းမတော်၃လမ်းမှာနေထိုင်နေအမျိုးသားအယောက်၃၀ကျော်ဘယ်ရောက်နေတယ်လဲဆိုတာမသိရသေးပေမဲ့လမ်းမတော်ဘက်မှာဆန္ဒပြတဲ့ဗိကဒီကနေ့အထိဆက်ရှိနေဆဲဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းနေတာ၊ဝန်ထမ်းအင်အားတွေမှာနေထိုင်သူတွေကိုမတရားဖယ်ရှားခဲ့တာတွေကိုအင်အားသုံးအနိုင်ကျင့်နေတာတွေရှိပေမဲ့လည်းမြို့နယ်အသီးသီးမှာရှိတဲ့ဆန္ဒပြပြည်သူတွေဘက်ကသူတို့လိုလားတဲ့ဒီမိုကရေစီရရှိရေးနဲ့အာဏာရှင်စနစ်ပြတ်သုံးရေးအတွက်ဆက်လက်တိုက်ပွဲဝင်နေကြဆဲဖြစ်ပါတယ်ရှင်။အခုလိုမျိုးဒီဆန္ဒပြသူတွေအပေါ်နှိမ်နှင်းနေတယ်လို့လူထုခြေပြုအဖွဲ့တွေအပေါ်ပြစ်မှတ်ထားအရေးယူမှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်ဒီရန်ကုန်သတင်းတောက်ပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကအရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဝင်ရောက်ဖမ်းဆီးတာတွေပစ္စည်းတွေသိမ်းယူတာတွေလှုပ်ဆောင်နေတာပါလက်ရှိအာဏာသိမ်းပြီးနောက်ပိုင်းအရက်ဖက်အဖွဲ့အစည်းတွေကိုအာဏာပိုင်တွေဘက်ကအထူးကထားလှုပ်တာတွေရှိတယ်လို့အလုသမာအရေးကူညီနေတဲ့အနာကအလင်းတန်းဆုံမအဖွဲ့ရဲ့ဒါရိုက်တာမတက်တဲ့အောင်ကပြောပါတယ်
ဟုတ်ကျမတို့ဆိုရင်အခုဒါဆိုရင်အရက်ဖက်အဖွဲ့ကြီးပေါ့နော်ကျမတို့ဆိုအရက်ဖက်အဖွဲ့ကြီးတွေကျမတို့ဆိုရင်အလုသမာရေးကိုကူညီဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့ကြီးဖြစ်တယ်ဒီအရက်ဖက်အဖွဲ့ကြီးကိုဆိုလို့ရှိရင်လည်းပဲကျမတို့နေစာတူပါပေါ့နော်ဒီသတင်းကနေကြေညာနေတယ်တရားမဝင်အသေးဖြစ်ပေါ့နော်အကြေညာနေရတယ်ကိုကျမတို့ရွေးဆိုင်နေရတယ်ဒါမျိုးတွေကိုလည်းပဲကျမတို့အလုသမာရေးအခုကြီးရဲ့အရက်ဖက်အဖွဲ့ကြီးတွေမဟုတ်တော့ဘဲနဲ့တခြားသောအရက်ဖက်အဖွဲ့ကြီးတွေဒါဒီရက်ပိုင်းပြမှာဆိုလို့ရှိရင်မနေ့ကဖြစ်မှဖြစ်နေတော့ကျမတို့တတိယမီဒီယာတွေကိုလည်းပဲပိတ်သိမ်းတဲ့အခြေအနေတွေအဲဒါတွေကိုလည်းကျမတို့ရင်ဆိုင်နေကြရတယ်။အစ်စ်တဲ့ကျမတို့စိမ့်ပေတာကတော့အရက်ဖက်အဖွဲ့ကြီးအပေါ်မှာလည်းပဲအာဏာရှင်ကနေပြီးတော့ချိန်ချောက်ပြီးတော့ချိုခွဲမှုတွေကိုလည်းလုပ်နေတာတွေတွေ့ရတယ်။အဲ့ဒီအတွက်အရက်ဖက်အဖွဲ့ကြီးတွေရော NGO တွေရော NGO တွေရောကိုသိနေတာဘာကြောင့်ဓာရီကိုတောက်တိုင်ကိုချုံနေလဲဆိုလို့ရှိရင်ဒီမိုကရေစီအားကောင်းမှုကကျမတို့အရက်ဖက်အဖွဲ့ကြီးရဲ့အခြေခံအုတ်မြစ်တွေဖြစ်တာတယ်ဒီဓာရီကိုသူတို့တွေအားမကောင်းအောင်လို့ပေါ့နော်ဒါဖြိုခွင်းလာပြီးအာဏာရှင်တွေရဲ့အကျင့်စရိုက်လက္ခဏာတစ်ခုဖြစ်တယ်လို့ပဲကျမအနေနဲ့ရှုနေမှာ
ဒီဘက်ထဲမှာပဲရန်ကုန်မြို့ကစုအသက်မွေးဝမ်းကြောင်းတိတ်ပံကိုအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးခဲ့တာပါဖန်စီခံရသူ9ဦးတည်းမနေရှိခဲ့ပြီးကျောင်းတာဝန်ခံဦးစောမြလင်းကတော့ဖန်စီခံထားရခြင်းမှာပဲတည်ဆုံသွားခဲ့ပါတယ်။ပြည်သူတွေကိုကူညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုဖန်စီတာတွေပစ္စည်းတွေတင်ယူတာတွေဟာပြည်သူတွေဘာမှမလုပ်နိုင်အောင်လုပ်နေတာဖြစ်တယ်လို့လည်းစုအသက်မွေးဝမ်းကြောင်းသိပ္ပံတာဝန်ရှိသူတဦးကပြောပါတယ်
။ခမိကကပြည်သူထောက်ပံ့ပေးနေတဲ့စပိုးရင်းလုပ်ပေးနေတဲ့ဟာတွေကိုတို့ကသူဖြည့်ဆည်းပြီလားအဖွဲ့ကြီးတွေသူတို့ဖြုတ်ခွဲလိုက်ခြင်းအပြင်ပြည်သူကိုဒီအဖွဲ့ကြီးတွေကပြန်ပြီးတော့သဘောရင်းမလို့နိုင်လို့ရှိရင်ပြည်သူတွေအခုချိန်မှာကျွန်တော်တို့ကပြည်သူတွေကအလုပ်တွေမရှိ၊ခိုင်းနေမရှိ၊အောက်နေရကြက်တဲနေ။အောက်နေရကြက်တဲနေတဲ့အနေအထားမျိုးရောက်အောင်သူတို့ကလုပ်ရတဲ့ပုံစံမျိုးပဲ။သူတို့တောက်ပတ်ကွန်ကြီးမှုမပေးနိုင်လို့ဆိုလို့ရှိရင်ပြည်သူတွေလည်းဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကိုသူတို့ကချိုးနေတ
ယ်။ဒါပြင်တခြားအဖွဲ့အစည်းတွေဖြစ်တဲ့ Dokin Chi Foundation, Citizen မျိုးဆက်ငင်းကြိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းဥကျော်သူရန်ကုန်နိုင်ကွန်ရှင်မှုအတင်းအပါဝင်ပေါ်ကရကမီဒီယာတွေကိုလည်းအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။လက်ရှိအနေအထားအရအရဖက်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိနေပေမဲ့လည်းလုံသမားတွေအရေးကူညီဆောင်ရွက်ပေးနေသူတွေကတော့အာဏာရှင်စန့်ကျင်မှုတွေကိုဆက်လက်လှုပ်ဆောင်တမ်းမှာဖြစ်တယ်လို့အနာကအလင်းနတ်ဆောင်မအဖွဲ့ရဒါရိုက်တာမတ်တက်တက်အောင်ကပြောပါတယ
်။အာဏာသိမ်းပြီးတော့6ရက်မြောက်နေ့မှာပေါ့နော်။ကျမတို့6ရက်မြောက်နေ့မှာပထမအဦးဆုံးကျမတို့လုံသမားတွေကနေပြီးတော့စပြီးတော့ပေါ့နော်ဒီအာဏာသိမ်း
အာဆက်အာနာရှင်ကိုကျမတို့စတင်ပြီးတော့တော်လန်ခဲ့တဲ့အာအဖွဲ့စည်းဖြစ်ပါတယ်အဲ့ဒီအတွက်ကျမတို့ဆက်အာနာရှင်ကိုကျမတို့ဘာလို့အမြင့်ထောက်နိုင်ဖို့အတွက်ကိုကျမတို့လုံတမာတူတွေခေါင်းပြီးတော့ကျမတို့တိုက်ပွဲဝင်သွားဖို့လည်းဆက်လက်ပြီးတော့ဖြစ်စင်နေပါတယ်ရှင်ဒီကနေ့အထိကျမနိုင်ငံမှာအာနာရှင်စတင်သူတွေကိုအင်အားသုံးဖြုတ်ခွင်းတာဖမ်းဆီးတာပြစ်ခတ်တာတွေရှိနေသလိုတစ်ဖက်မှာ တွေရှိနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီစစ်ကောင်ဆောင်တွေအာဏာသိမ်းယူအုပ်ချုပ်နေမှုကိုမြန်မာနိုင်ငံတနိုင်ငံလုံးကန့်ကွက်အုံကြွနေတဲ့မှာတရုတ်နိုင်ငံကတော့ဒီနိုင်ငံထဲမှာရှိနေတဲ့သူ့ရဲ့ရေရှည်စီမံကိန်းတွေအတွက်စိုးရိမ်ပူပန်နေတယ်လို့ရပ်ဖက်နိုင်ငံရေးစီးပွားရေးစောင့်ကြည့်လေ့လာသူတွေကတုံ့တက်ပါတယ်အပြည့်အစုံကိုရန်ကုန် VOA သတင်းလောက်ပေးပို့တာကိုကိုသားညွန်ဦးပြောပြပါမယ်ရှင
်မတ်လ9ရက်နေ့ကမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအရာရှိတချို့ကိုစုချိုရင်ကောက်စီကဖမ်းဆီးပြီးတော့ဒါဟာမကြာသေးခင်ကနေပြီးတော့မှလုပ်တဲ့မြန်မာတရုတ်နှစ်နိုင်ငံကြားစီမံကိန်းတွေရဲ့လုံခြုံရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းတွေရပ်ဖက်ကိုပေါက်ကြားပြီးတဲ့နောက်ရေးယူလာမှုတခုလို့ယူဆရပါတယ်ဆမင်နာ6မိနစ်ပါတဲ့ဒီအစည်းအဝေးမှတ်တမ်းမှာဆိုလို့ရှိရင်ရဝင်းနဲ့ပိုလမ BRI စီမံကိန်းဒစိတပိုင်းဖြစ်တဲ့ဂျီနန်နဲ့သဘောတန်ငွေပိုက်လိုင်းလုံခြုံရေးအတွက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးတာလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြီးကဲပြောဆိုချက်ကိုရေးသားပါတယ်။မြန်မာပြည်ရဲ့ဝန်ကြီးဌာနဘက်ကလည်းနှစ်ဖက်သဘောတူညီထားတဲ့လှုပ်ထုံးတွေအတိုင်းဆက်လုပ်မယ့်အကြောင်းပိုက်လိုင်းလုံခြုံရေးဟာရဲတပ်ဖွဲ့နဲ့မလုံလောက်ပဲနဲ့တမရကပါပါဝင်ဆောင်ရွက်နေရကြောင်းပြန်ပြီးတော့တုံ့ပြန်ခဲ့တယ်လို့အဲ့မှာမှတ်တမ်းမှာရေးပါတယ်။တရုတ်ဟာအရင်ကမြန်မာပြည်တွင်ကြောက်မြင့်တဲ့တပ်တူတူဖော်ရေးမှာအဓိကပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာတော့မိရထားလန်းဂျီနန်သဘောတန်ငွေပိုက်လိုင်းတက်စစ်တာပီလိုင်းဒီလိုမျိုးရေရှည်ရင်းနှီးနှုတ်နှံမှုတွေဘက်ကိုပြောင်းလဲခဲ့တာပါမပြည့်ပြတ်သေးတဲ့စီမံကိန်းတွေကြောင့်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအတဲမှာတရုတ်နိုင်ငံဘက်ကစိုးရိမ်မှုတွေတေချာပေါက်ရှိတဲ့အကြောင်း BRI စီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့တန်တီ Governance Institute အမှုဆောင်ဒါရိုက်တာဦးခိုင်ဝင်က VOE ကိုပြောပါတယ
်ဟိုဒီလက်ရှိပေါ့နော်ရှိနေတဲ့ဟာတွေနဲ့ပတ်သက်လို့တို့စိုးရိမ်မှုဘာမှတော့ဒါထင်ရှားတယ်တော်တော်လေးကိုစိုးရိမ်နေတယ်လို့ထင်တယ်ပေါ့နော် Infrastructure အကြောင်းဆိုတော့နိုင်ငံရေးတည်ငြိမ်မှုကအရေးအကြီးတယ်လေအရေးမကြီးဘူးအရင်ကြီးကာလကလည်းကြာတယ်မိုင်ပေါင်းများစွာစောက်ထားတဲ့ဟာကြီးတွေကပဋိပက္ခပေါ့နော်ဒီပြည်တွင်းစိတ်တို့ဘာလို့ဖြစ်မယ်ဆိုရင်ဟောတိကျနေနေဆိုတော့သူတို့ဦးစားပေးနေတာတည်ငြိမ်မှုပေါ့နော်ဒါကြောင့်သူတို့ပဲအသုံးထုံးနေပါတယ်ခါလဲဒါတည်ငြိမ်စေခြင်းနဲ့အရင်တော့အခြေအနေကိုပြန်သွားစေခြင်းနဲ့ဆိုတဲ့ဟာမျိုးတွေသူပြောနေတာလေ
ဖေဖော်ဝါရီလ23ရက်ဒီမြန်မာတရုတ်အွန်လိုင်းအစည်းအဝေးကိုနိုင်ငံကြီးဝန်ကြီးဌာနပြည်ပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါ်မြတ်တီတာအေးညွှန်ကြားမှုဒေါ်ဖြူဖြူဆူနိုင်ငံရေးရာဦးစီးဌာနကဒေါ်ခင်နီလာဆူပြည်ထောင်ဝန်ကြီးဌာနကရဲမှုချုပ်အောင်ထေးမြင့်တို့တက်ရောက်ခဲ့တာပါတရုတ်ဘက်ကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမန်ကြီးနောက်တရုတ်နိုင်ငံနိုင်ငံကြီးဝန်ကြီးဌာနပြည်ပရေးရာဌာနညွှန်ကြားမှုချုပ်နဲ့မန္တလေးတိုင်းတရုတ်ကောင်စီဝင်ချုပ်တို့တက်ရောက်တာဖြစ်ပါတယ်ပြည်ပကိုပေါက်ကြားလာတဲ့တရုတ်မြန်မာပူးတွဲဆောင်ရွက်မှုစီမံကိန်းတွေရဲ့အနေအကင်းရှင်းရေးနဲ့လုံခြုံရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းဟာတကယ်ဟုတ်မဟုတ်ဆိုတာကိုတော့စိုးချိုရေးကောင်စီဘက်ကတုံ့ပြန်ထားတာမရှိသေးပါဘူးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိပြောဆိုချက်မှာဆိုရင်တော့မြန်မာနိုင်ငံတွင်ဆန္ဒပြမှုတွေနဲ့တူတရုတ်ဆက်ညီလှုပ်ဆောင်မှုတွေမြင်နေရတဲ့အကြောင်းရေနံပတ်လိုင်းအပေါ်မှာအနေအပြေးလာနိုင်တဲ့အပြင်မြောက်ပိုင်းလက်နက်ကိုင်တွေကြောင့်ထိခိုက်မှုရှိလာလို့ရှိရင်တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်ရတဲ့အကြောင်းစီးပွားမှတ်တမ်းမှာဖော်ပြထားပါတယ်တကယ်ကတော့ဒီရေနံပိုက်လိုင်းလုပ်ငန်းတွေစကြေကလုံခြုံရေးကိုတရုတ်ဘက်ကတိကျပြင်ဆင်ထားခဲ့တဲ့အကြောင်းရေနံပိုက်လိုင်းစောင့်ကြည့်ရေးအရက်ဖက်ဖွဲ့မြန်မာ China Pipeline Watch Committee ကကိုမြင့်ကျင်က view ကိုပြောပါတယ
်။ဒီဘက်ကဟိုဒီဒီလေးမဟုတ်ဒီဒီလေးရလို့ဒီရှိတဲ့လို့ဒီဒီအဲသူတို့စိုးရိမ်နေဆိုတဲ့ဟာတော့ပေါ်တာပေါ့။ဒီကတော့ဟိုကုန်းပေါ်နေဆက်တဲ့နေရာဒီကတချို့ပဲအစု area တွေကတော့အပေါ်ကနေဖြတ်တာပေါ့။အဲတော့တော်များများတော့ဒီအဲဟိုမြေကြီးကနေသွားတာပဲများတယ်။နော်ဟိုမြစ်ဆိုလည်းမြစ်ကနေဟိုချောင်းဆိုလည်းချောင်းကနေပြောသူအဲ့လိုဖြတ်တာပေါ့။အဲ့လိုသွားကြတာများတယ်။တော့လုံလုံလေးအရာတော့သူကပြန်အောင်တော့ပြီးတော့ရှိနိုင်တယ်ဆိုတော့ဒီချက်ချက်တုံးဆက်ယုံရှိတယ်လေသူကသူထိုင်နေတဲ့သူ့မျိုးတွေရှိကြတယ်လေအဲ့ဒီလိုနေရာမျိုးတွေဆိုတော့လည်းအနေနဲ့ရှိတာပေါ့အဲ့ဒါမျိုးတွေဆိုတော့ဒီမျိုးဖြစ်နိုင်တယ်လေ
ကိုဗစ်ကာယောဂါကာလအလွန်မှာလဲဒီကိစ္စတွေနဲ့ပတ်သက်လို့နှစ်ဖက်အစည်းအဝေးတွေကိုတရုတ်နိုင်ငံဘီဂျင်းဒါမှမဟုတ်နေပြည်တော်မှာကျင်းပနိုင်မှုတရုတ်နိုင်ငံရာယီဝန်ကြီးဌာနအရာရှိကဆွေးနွေးခဲ့တဲ့အကြောင်းဒီအစည်းအဝေးမှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
မလ10ရက်နေ့အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာဒီနိုင်ငံကစာချုပ် ICCPR အပါအဝင်နိုင်ငံကစာချုပ်စာရမ်းတွေမှာလက်မှတ်ထိုးနိုင်ဖို့အပြင်စေအုပ်ချုပ်ရေးကောင်စီတရားဝင်မှုမရအောင်ခြေဖြတ်နိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကစ조사ဆောင်ရွက်နေတယ်လို့ CRPH ကခန့်ထားတဲ့ခေတ္တနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံကမြန်မာတန်တပန်တွေအနေနဲ့ CRPH နဲ့ကိုယ်စားပြုရည်တည်နိုင်မှုကိုလည်းဆက်သွယ်ဆောင်ရွက်နေတယ်လို့ဒေါ်စင်မအောင်ကပြောပါရယ်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
အခုမက်ဆစ်မာအောင်တို့ကအခုဒီယာယီအစိုးရကိုဟိုဖွဲ့စည်းလိုက် တယ်ဆိုတဲ့အခြေအနေဖြစ်ပြီးသားရှင်အဲအတော့ဘုံကတော့ကျမတို့ acting လို့သုံးတယ်ပေါ့နော်တချို့ကိစ္စတွေမှာအစိုးရတဲ့ပူဇာပြောရဆိုတာလုပ်ရတဲ့အနေအထားတွေရှိလာနိုင်တယ် protocol တွေရဆိုတော့ဒါကြောင့်မို့လို့ acting minister တွေဖွဲ့ဖို့ကျမတို့ပထမဆုံးချက်ပါတယ်အနောက်ခုကအခုဟိုကျမတို့ဖြစ်လာနိုင်တဲ့အခင်းကြီးတွေရှိတယ်ဥမာကျမတို့ ICCPR မှာလက်မှတ်ထိုးမလားအစားအသောက်တချို့သော international ဟို 3G တွေလက်မှတ်ထိုးတဲ့အခါမှာကျမတို့ဒီ CRPH အနေနဲ့တို့တော့အနေနဲ့ထောက်ခံပေးရတာမျိုးရှိတယ်။သို့တော့ဒိုင်းရိုက်လက်မှတ်ထိုးတာမျိုးအလုပ်လုပ်တာမျိုးကြာလို့ရှိရင်ကကြာတော့ဒီ executive body ကလောက်ရတယ်။နေထိုင်မျိုးရှိတယ်ပေါ့နော်။ဆိုတော့ဒါကြောင့်မို့လို့ဒီသဗ္ဗရလိုမျိုးလည်းလိုလာရဲပေါ့နော်။အဓိကတော့ဒီ minister တွေကအလုပ်ကစစ်ကောင်စီရဲ့လုပ်သမျှကိုကျမတို့က delegitimize လုပ်မယ်။အဲနောက်ပြီးတော့ဒီလှုပ်ရှားမှုကိုအားကောင်းအောင်ဘလို့နည်းနဲ့ support ဖြစ်အောင်လုပ်မယ်။နိုင်ငံတကာဘဏ်တွေမှာရောနောက်ပြီးတော့ဒီငွေကြေးဆိုင်ရာကိစ္စမျိုးမှာတော့ freeze လုပ်လို့ရတယ်ဘယ်လိုလုပ်လဲစီမံဘဏ္ဍာဝန်ကြီးနေနဲ့စာချုပ်နေပေါ့နော်ဥပမာဆရာကြီးဒေါက်တာဇော်ဝေစိုးဆိုလို့ရှိရင် CDM လုပ်ငန်းနေနဲ့တခြားဝန်ထမ်းတွေရဲ့ဟိုပါပေါ့လုံထုံးလုံးနေဆိုင်ရာတော့ဘယ်လို encourage လုပ်မလဲနောက်သမရယုံမှုကြီးဆိုလို့ရှိရင်ဒီတိုင်းမှာအုပ်ချုပ်ရေးဘက်ဆိုင်ရာစစ်ကောင်စီကထုတ်သမျှအောင်ကျွန်တော်ဘယ်လိုကောင်တောင်ပြန်လုပ်မလဲဆိုတဲ့အနေထားမျိုးနေဖွဲ့လိုက်တာဖြစ်ပါတယ်လို့နောက်တစ်ပိုင်းကကြတော့ကျွန်တော်က more inclusive ဒီကာလဟာကျွန်တော်တို့ကနိုင်ငံရေးအတွက်အတိုင်းသားအာဒီ federal ကိုသွားဖို့လို့ရောနော်အခုတော့တိုင်းသားနိုင်ငံအင်အားစုတွေနဲ့တော့စကားပြောပြီးတော့တကယ် platform ကိုဒီဆောင်မှာဖြစ်တာဖြစ်တယ်အထူးသဖြင့်ကုလသမဂ္ဂနဲ့ဒီနိုင်ငံတကာတိုင်းဝိုင်းရဲ့ဒီအသိမှတ်ပြုမှုအတိုင်းသားပေါ့နော်ဒီယာယီဝန်ကြီးတွေပေါ်မှာဆိုရဲဟာရောဘလို့ရှိလဲရှင်အထူးအဖြင့်ကျမတို့တမတ်ကြီးဦးကျော်မိုးထွန်းကတော့ကျမတို့ရဲ့တကယ် credential ဖြစ်တယ်အဲ့တော့ကျမတို့ဒီ credential ရလိုအပ်တဲ့အနေအထားမျိုးတွေမှာဒီ diplomatic front ကနေပြီးတော့တမတ်ကြီးဦးကျော်မိုးထွန်းကျမတို့ဟိုသူကနေပြီးတော့တစင်ကျမတို့သွားပါတယ်ရေဝင်အစိုးရရဲ့အတန်းနေနေနဲ့ထို့တူဘူတော်တော်များများဒီနိုင်ငံသားကတာဝန်ရှိတဲ့သူတွေနဲ့ကျမတို့တွေ့ရရှိတယ်တခါတလေကျမတွေ့ရတယ်ဒါပြီးကျမတို့နိုင်ငံသား team ကနေပြီးတော့တွေ့တာမျိုးရှိတယ်တချို့က informal တွေ့တယ်တချို့က formal တွေ့တယ်ပေါ့နော်ဒီနည်းအားဖြင့်ကျမတို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့အဲကျမတို့ထောက်ခံမှုရလာဖို့နောက်ပြီးတော့ဘလို့စစ်ကောင်စီကိုဘလို့ဖိအားပေးမလဲပေါ့နော်အနောက်တစ်ခုကဘာလဲဆို CDM ဝင်လာတဲ့တန်တမန်ဝင်တန်းတွေရှိပါတယ်ဒီတန်တမန်တွေနဲ့အဲကျမတို့တွေ့ဖို့လိုတယ်ဒီနေ့ညမှာကျမတို့တွေ့ပါမယ် online ကနေပြီးတော့ပေါ့နော
်ဂျစ်တိန်ကမြန်မာတန်မတ်ကြီးဦးကျော်စွာမင်းလို့ကိစ္စမျိုးပေါ့နော်သူကတော့ဒီဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့အတမရဦးမြင့်ကိုပြန်လွှတ်ပေးဖို့ဆိုတဲ့ကြေညာချက်ထုတ်ပြန်လိုက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ဒီအစိုးရကိုပဲသူဆိုရအနေနဲ့ပြောပေးမယ်သူ CDM မှာပါဝင်နေဆိုတာမျိုးတော့ပြက်ပြက်တသားပြောတာမျိုးလည်းမရှိဘူးပေါ့နော်ဆိုတော့နိုင်ငံတကာမှာရှိတဲ့မြန်မာတန်ရုံးအနေနဲ့ကြတော့ဘလို့တိတိယောက်နဲ့ပါဝင်ဆောင်ရွက်တင်တယ်လို့မြင်လဲရှင
်ဟိုတစ်ဖက်မှာဒီလိုဖွဲ့နေုံနဲ့မရဘူးကန့်ဖွဲ့နေုံနဲ့မရပဲနဲ့တိဆောက်ဖို့လဲလိုတယ်အဲနောက်တစ်ခုကတစ်ခုကိုညှိပယ်ရင်တစ်ခုကိုအတိမတ်ပြုဖို့ပေါ့နော်ဒါမှသာမြင်ကျမတို့ရဲ့အရွေးကိုသွားနိုင်မှာဖြစ်တယ်ဒီလိုမျိုးကန့်ကွက်နေရုံအတိမတ်ပြုနေရုံနဲ့ကျမတို့မရပါဘူးဦးဝင်းချင်းနဲ့ဒေါ်ဆန်းစုကြည်ကိုလည်းကျမတို့လည်းဟိုခေါင်းဆောင်လို့သတ်မှတ်ထားပဲအခုဒါကြောင့်မလို့ဒီအတိုင်းပဲလေဆိုတော့ပြောချင်တာဒီခေါင်းဆောင်တွေလှုပ်ရှားလို့မရသေးတဲ့အချိန်မှာကျမတို့ဒီခေါင်းဆောင်တွေရဲ့ကိုစားနိုင်ငံရေးရာအရွေးတစ်ခုကိုလုပ်နေရမယ်အဖွဲ့အစည်းတွေလိုတယ်လူပုဂ္ဂိုလ်တွေလိုတယ်ကိုစားပြုမှုတွေလိုတယ်နော်အဲ့ဒီကိုစားပြုနေတဲ့သူတွေကိုလည်းအတိမတ်ပြုဖို့လိုပါတယ်ဒါမှသာမင်းခုနပြောနေတဲ့ဖန်စီထင်းသိမ်းထားတဲ့သူတွေပြန်လုပ်ဖို့အားစားနိုင်ငံရေးအရာဒီလိုမျိုးစစ်တပ်ကတစ်ချေလုံးဟိုနိုင်ငံရေးမှာဥဆောင်မှုဆိုတာနဲ့ပူလီလုံးနေတဲ့အလေးအထားကြီးကိုပါကျွန်တော်တို့ဒီအချိန်မှာပြောင်းလဲပြရမှာဖြစ်ပါတယ်။ဒါတော့တန်တမန်နေတဲ့မှာလဲကျွန်တော်တို့က practically deal လုပ်တဲ့ခါမှာအုပ်စုနှစ်စုသွားပြီးတော့တွေ့ရပါတယ်။ရိုးရိုး CDM လုပ်တဲ့သူ CDM လုပ်တယ် okay မလုပ်တော့ဘူးဒီစိုးရအောင်မလုပ်တော့ဘူးအခုဒီအာဏာသိမ်းကောင်စီအောင်မလုပ်တော့ဘူးဆိုပြီးထွက်သွားပြီးတော့ဘေးထွက်ထိုင်နေတာမျိုးလေ။အဲနောက်တစ်ခုကပါလဲဆိုတော့ခါကျတော့ CRPH နဲ့ပူးပေါင်းမယ် CRPH ကတာလဲငါတို့ရဲ့တရားဝင်ကိုစားပြုနေတဲ့ပုံပေါ့နော်ဆိုပြီးတော့ပူပေါင်းလာရရှိတယ်ဆိုတော့ကျမတို့အဲ့နှစ်ခုလုံးကိုတော့ကျမတို့ဒီလုပ်သွားမယ်ဒါပေမဲ့ပုံစံတစ်မျိုးစီနဲ့ကျမတို့ဒီလုပ်သွားပြီးတော့တွဲဆုံမှုအားပေးဖို့ရှိပါတယ်အဲ့ဒါလေးပြောချင်ပါ
တယ်ဒါတော့ယာယီနိုင်ငံသားရေးဝန်ကြီးဖြစ်ဟိုတာဝန်ထမ်းဆောင်နေတဲ့မက်ဆင်မောင်ကိုဆက်သွယ်မြင်နေကြတာပါရှင်
မင်းကျင်းနိုင်ဖြစ်ပါလေရှင်မြန်မာနိုင်ငံမှာဒီရပ်ပေါင်း40နာကတ်လာနေပြီဖြစ်တဲ့ဆရာနာသိမ့်မှုကန့်ကွက်တဲ့လှုပ်ရှားမှုတွေဟာနိုင်ငံတော်မှဆက်ပြီးတော့အရှိန်ကောင်းနေစေဖြစ်ပါတယ်လက်နက်ကင်လုံခြုံရေးအဖွဲ့တွေရဲ့အင်အားသုံးနှိမ့်နှင်းမှုတွေကလည်းနေရာအနှံ့မှာပိုပြီးပြင်းထန်လာပါတယ် VOA သတင်းတော့ပေးပို့တဲ့အခြေအနေပြည်စုံကိုတော့မတ်စုမွန်ကဆက်ပြီးတင်ပြပေးပါဦးမယ်ရှင်
အာနာရှင်စန့်ကျင်လှုပ်ရှားမှုတွေဟာနေမျိုးတွေမှာပါဆက်လက်အရှိန်ကောင်းနေတယ်လို့ဆိုရပါမယ်ဆေးဥချိုရေးကောင်စီရဲ့လုံခြုံရေးအဖွဲ့တွေရဲ့နှိမ်နှင်းမှုတွေကလည်းနေရာအနှံ့မှာပုံစံမျိုးစုံနဲ့ဖိနှိပ်လာကြပါတယ်။ဒီကနေ့မတ်လ10ရက်နေ့မနက်ပိုင်းမှာမြင်းကြံမြို့တပိတ်စစ်ကြောင်းကိုဆေးဥချိုရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေက အတန်ဘုံ၊ညက်ရိုဘုံ၊ရာဘာကြီးတွေနဲ့တမကကြီးတွေနဲ့ပါပြစ်ခတ်ဖြိုခွဲခဲ့တာရှိပါတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုပြစ်ခတ်ခံရတာကြောင့်မျက်လုံးအောက်မှာရာဘာကြီးထိမှန်တဲ့သူနဲ့ပေါင်ကိုကြီးထိမှန်ထုတ်ချင်းပေါက်တာမျိုးတွေလည်းရှိခဲ့တယ်လို့ဒေသခံတွေကတပုံမှတ်တမ်းအနေနဲ့ပြောပြကြပါတယ်။
ကျေကောတော့မြောင်မှန်တယ်။ရောက်ကြတော့ညလုံးသူကပါကြည့်ပြီ။တယောက်ကကြတော့ညပေါင်းဖို့ပဲညပေါင်းရှိရတယ်။ရောက်ဖို့ဖောက်တော့တယ်ကိုညချီပါတယ်ကော။အခုတော့ကဖန်စီခံရတာကိုကြတော့မကြားဘူး။ဒီလေဒီလေကောင်းမှာအဲကြတော့နှစ်ချက်လမ်းမတော့အရှင်းဘူး။ထိခိုက်သွားတဲ့သူတွေကိုလုံခြုံတဲ့နေရာမှာဆေးကုသပေးနေတယ်လို့ပြောပါတယ်။ ဖန်စီခံရသူတွေနဲ့ပတ်သက်လို့ကတော့သတင်းအချက်အလက်အတိအကျမရနိုင်သေးပါဘူး။တိခတ်မှုဖြစ်ခဲ့တဲ့နေရာကိုရဲနဲ့စစ်တပ်အင်အားတရာနီးပါးကလူစုခွဲခဲ့တာဖြစ်ပြီးတော့ဆန္ဒပြတာမှာလူစုခွဲဖို့သတိပေးမှုတွေအစဉ်အဆက်လှုပ်ဆောင်တာမရှိဘဲအကြမ်းဖက်ဖြိုခွင်းခဲ့တာလို့ဒေသခံတွေကပြောပြပါဗျ။နောက်ထပ်ဖြိုခွဲခံရတဲ့နေရာကတော့မကွေးကအထက်ကနှစ်ကျောင်းသားမှာဖြစ်ပါတယ်။အတန်ဘုံမြက်
ကလေးတွေလာလာပြတယ်ဖြူခွဲတယ်ပေါ့ပြန်လိုက်ဆားတယ်ပေါ့ဆက်ဆန်းပြီးတော့အမအူကျွန်တော်တို့ဒီရောင်းစုံမြစ်တာလူမှုကေစီအသင်းရှိတယ်အဲ့ထဲမှာကလေးတွေပုံနေတယ်ဆိုပြီးတော့ဝင်ရှာတယ်ပေါ့အဲ့ဒါပြီးတော့တခါကျွန်တော်ဒီအာသာကနေ့ကမှာသူကအတန်ပေါ်ပါမလို့ဒီလိုပါကြီးပါ냐တက်တာတော့မကြီးအဲ့ဒါအဲ့ဒါမှာပြိတ်နေတယ်တော့တခါအောင်ပြေလာရုပ်ပေါ်သက်ဆာပြီးတော့ပြန်ပြီးတော့ Not any other Kugara, Tibo Chibare, Manabinoga, Tibo, New Mahamuni Piaji, Jaushima, Siana, they sent in San Apiani, Turiha, the Nepia Pubby, Pio Quer Kangabare. ဒါမဲ့ထိခိုက်ဒဏ်ရာရတာတော့မရှိခဲ့ဘူးလို့သိရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာတပိတ်စားဖို့လူစုနေတော့မှာရဲတပ်ဖွဲ့ဘက်ကမျက်ရိုးပုံအတန်ပုံနဲ့ရဘာကြီးတွေအသုံးပြုပြီးတော့ဖြိုခွဲခဲ့ရမှာတော့ရဘာကြီးထိမှန်မိဒဏ်ရာရခဲ့သူတဦးရှိခဲ့ပါတယ်။မန္တလေးတိုင်းတရုံမြို့နယ်မှာတော့ဆရာနာတင်ဆန့်ခြင်းဆန္ဒပြပွဲမှာပြစ်ခတ်ဖြိုခွင့်မှုတွေရှိခဲ့လို့
debate ဆင်နွှဲခဲ့ကြတာလည်းရှိပါတယ်ရှင်
ဒီနေ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကအင်အားသုံးဖြိုခွဲခံရတဲ့ထက်မှကြားပြည်နယ်လွိုက်ကော်မျိုးနဲ့တနင်္လာရီတိုင်းဒဝယ်မျိုးတွေလည်းပါဝင်ပါတယ်အကြမ်းဖက်ဖြိုခွဲခံရတာနဲ့အဖမ်းဆီးတွေအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ကြားပြည်နယ်လွိုက်ကော်မျိုးနဲ့တနင်္လာရီတိုင်းဒဝယ်မျိုးတွင်ဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေပိတ်ဆို့ပြီးတပိတ်ဖြိုခွင်းတယ်လို့တပိတ်မှာပါဝင်တဲ့လူငယ်ခေါင်းဆောင်တွေကပြောပါတယ်ဒရဂွန်မြို့မှာဆက်အနာစန့်ကျင်ရေးတပိတ်စစ်ကြောင်းတစ်ခုကိုလုံချုံရေးတပ်ဖွဲ့တွေကနေဖြိုခွင်းခဲ့တယ်လို့တပိတ်ဥဆောင်လူသူကပြောပါတယ်
။ကျမတို့တပိတ်ကိုနည်းနည်းလောက်တယ်တစ်ခုကတနတ်တော့ရက်ွက်ထမှာပေါ့။နောက်တစ်ခုကတော့ကျမတို့ဒီမိုင်းလုံးမီးပွိုင်ပေါ့လေနော်တောင်ကွဲနဲ့မိုင်းလုံးအဒီမီးပွိုင်လမ်းဆုံးမှာကျမတို့နည်းနည်းလောက်တယ်ပေါ့။နည်းနည်းလုံးတော့ဖြိုခွင်းခံရတယ်ပေါ့လေနော်။ဒီရဲနဲ့စစ်တပ်ကတော့လာရောက်ဖြိုခွင်းသွားတယ်ပေါ့နော်
။ဒီကနေ့တပိတ်ဖြိုခွင်းခံရမှုတွင်ထိခိုက်မှုအခြေအနေကိုတော့ဒရဂွန်တပိတ်ကော်မတီတူးကအခုလိုပြောပါတယ်
။ဒီနေ့ချုပ်ခင်းမမှာတော့ကျမတို့ဒီအဲ့စစ်ကြောင်းတိကျထိတ်တက်ဖြူခင်းနဲ့မရက်ဆိုင်ရတာ၄ရောက်လောက်ရှိတယ်ပေါ့နော်ဒါကလည်းစစိုးဝါလေးဆိုတာလည်းနည်းနည်းကချုပ်ရတာမျိုးပေါ့နော်နောက်ပြီးတော့တချို့မြို့နယ်တွေတက်လာတဲ့ကားရေးဆိုင်ကလေးကတော့အခုဆိုင်ကအစီး20ကား5စီးဝင်ကျင်တော့အဖြစ်ကြီးခံရတယ်ပေါ့တချို့ဆိုင်ကလေးကိုလည်းယူသွားတာတွေတော့ရှိတယ်ပေါ့သူတို့ကားပေါ်တင်သွားကြတယ်ပေါ့
မနေ့ကလည်းလွိုင်ကော်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုအတွင်းတပိတ်ဖြူခွဲခံရလို့အနည်းဆုံး20ဦးထိတ်ခတ်တန်ရာရရှိခဲ့တယ်လို့လွိုင်ကော်တပိတ်ကော်မတီတွေကဆိုပါတယ်အလားတူသတင်းနိုင်တိုင်းထဝယ်မြို့တွင်ဒီကနေ့မှဇာနာပြတပိတ်စစ်ကြောင်းထပ်မံဖြိုခွင်းခံရတယ်လို့ထဝယ်တပိတ်ဝန်ရလူတူးကဆိုပါတယ
်တပိတ်စစ်ကြောင်းကတော့ဝန်ရအားဖြင့်ဒီမှာအကုန်လုံးဒီလူစုခွင့်နိုင်ရတယ်ပေါ့နော်တပိတ်စစ်ကြောင်းရောက်လာတဲ့ချိန်မှာစက်ကနေပြီးတော့ဖြိုပြီးတော့မှဒီတပိတ်စစ်ကြောင်းကိုရင်းနဲ့ဘုံတွေနဲ့ပေါ်လာနေတဲ့ပြစ်ခတ်ပြီးတော့ဖြိုးနေတာပေါ့နော
်ဒီမင်းနဲ့ထဝယ်မြို့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေဝမ်ပါပိတ်ဆို့ပြီးဖြိုခွင်းခဲ့တယ်လို့ဖန်ဆီးမှုစလဲရှိနေတယ်လို့သူကဆိုပါတယ်
ဆရာတော်စစ်ကြောင်းမှာဒီစက်မှုမှာအများအားဖြင့်ပြောတယ်ပေါ့နော်သူကဖက်ခံလိုက်ရတယ်ပေါ့နော်
ဟိုမြေတိမြန်မာမှာဖန်ဆင်းရတာခင်ဗျာအချို့ဟိုဖန်ဆင်းရတဲ့ဒီလိုရှိတယ်အဲ့ဒါခုလူလူတော်တော်လူလူအစီအမပြည့်နေတယ်ဖေဖော်ဝါရီလ၁ရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာရရကိုထိန်းသိမ်းလိုက်ပြီးနောက်မှာတိုင်းနယ်ပြည်နယ်အလုံးမှာစာနာပြဘွဲတွေဆက်တိုက်ပေါ်ပေါက်လာနေသလိုဖန်ဆင်းနှိမ့်ဆက်မှုတွေကလည်းတိုးလာနေပါတယ်တမတော်ကနေအာဏာသိမ်းတဲ့လှုပ်ဆောင်ချက်ပေါ်မှာကုလသမ
ချက်ကိုလှည့်ပေးပါဦးမယ်မြန်မာနိုင်ငံမှာသမရကိုဖမ်းချုပ်ပြီးတော့အာဏာသိမ်းထားတဲ့စစ်တပ်ကောင်စီကသူတို့လုပ်ရဟာ2008အခြေခံဥပဒေနဲ့ကန့်ညီတယ်လို့ဆိုထားပါတယ်။တစ်ဖက်မှာလည်းလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကယာယီအစိုးရတရားဖွဲ့စည်းပြီးတော့ဖွဲ့စည်းပုံတက်ရေးဆွဲရေးကြွေးကြော်လာပါတယ်။ဒီဖွဲ့စည်းပုံအကြက်တဲဟာဘလို့ပြီးပြတ်သွားနိုင်ပါသလဲ။လောလောဆယ်အချိန်မြင့်လာနေတဲ့ဆရာနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုအပေါ်မှာကောရိုက်ခတ်နိုင်ပါသလား။တရားလွှတ်တော်ရှေ့နေကြီးဦးကျော်ကြီးမြင့်နဲ့ဦးကျော်စံသားဆွေးနွေးတုံ့တက်ထားပါတယ်ရှင်။
ဒီနေ့ခင်ဗျာကျွန်တော်ဒီနေ့ဥတည်မြင်တဲ့ဆွေးနွေးခြင်းရဲ့အကြောင်းကတော့မြန်မာနိုင်ငံဖွဲ့စည်းပုံနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အခုချိန်မှာအာဏာသိမ်းထားတဲ့စစ်တပ်ကလည်းသူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလုဆောင်နေတာဖြစ်တယ်လို့ဆိုရဲတစ်ချိန်တည်းမှာပဲ CRPH ကလည်းပဲသူတို့ဖွဲ့စည်းပုံအခြေခံဥပဒေတရားပြန်လည်ပြီးတော့ရေးဆွဲမယ်လို့ဆိုပါတယ်ဆိုတော့ဒီနှစ်ခုကြာမှာလောလောဆယ် constitutional crisis ခေါ်ပါဗျာဖွဲ့စည်းပုံဆိုင်ရာအကျက်တဲဖြစ်နေပါတယ်တကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဘယ်လိုထွက်ပေါက်ရမလဲဆိုတာကိုဆွေးနွေးရဖြစ်ပါတယ်ပထမဆုံးစစ်တပ်ဘက်ကသူတို့ဟာ2008ဖွဲ့စည်းပုံအရလုဆောင်နေခြင်းဖြစ်တဲ့ဆိုတဲ့ကိစ္စကိုဘယ်လိုစောရတက်ထိုင်ပါလဲခင်ဗျာ
အဲ့မှာတော့လုံးစလုံးဆွဲထားတာပါလုံးဝမဟုတ်ပါဘူးခင်ဗျဖွဲ့စည်းပုံအခြေခံဥပဒေမာလာလုံးဒီလိုပဲကိုယ့်သဘောနဲ့ကိုဖွင့်ညာသလားဆိုရင်ဒီတိုင်းကြီးပြစ်ပြီးပေါ့ဗျာအကွန်စတီကျူရှင်းနယ်ထရိဘူနယ်စီယူရှင်းလည်းကုံယုံစွာကြီးအလကားထားတာမို့အဲ့လာကိုဖြုတ်ပြီးပြီးတော့ကိုဘာသာကိုဒိဗ္ဗံအာနာသိမ့်တဲ့တေဆိုတဲ့ကတော့ချေချေကဥပဒေကိုစတင်ဖျက်ဆီးလိုက်ပြီးဒါအသက်မဝင်တော့ဘူးလို့ဒီလိုကျွန်တော်တို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့တကယ်ရှင်းဆက်မဲ့ဆိုရင်တရားဝင်အစိုးရဖြစ်ဖို့အတွက် legitimate government သို့မဟုတ် constitutional government ဖြစ်ဖို့အတွက်ဖွဲ့စည်းပုံတရားတော်လိုတာပေါ့so CRPH ကလည်းပဲသူတို့အခုခါမှာအစိုးရဖွဲ့တယ်လို့ဆိုပါတယ်ဆိုတော့သူတို့ကလည်းဖွဲ့စည်းပုံအခြေခံမရှိတော့လောလောဆယ်2008အခြေခံနဲ့တက်နေရဲ့အဖွဲ့ပဲတော့ညာသူတို့လည်းပဲ
အဲဒီလိုပြအဲ့ဒီအခြေခံဥပဒေမာဘလောဆိုတာလူရင်ကျေးတွေလိုက်တာလူမိုက်တွေလူရန်ကားတွေလက်နက်နဲ့အုပ်စိုးမဲ့လူရတော့ဘယ်တော့မှမလိုက်နိုင်ဘူးအတိတ်သမိုင်းကိုကျွန်တော်နည်းနည်းလေးပြောချင်တယ်1940ခုအခြေခံဥပဒေကိုဆံပေါ်ချောစင်းနေမှာဘုံနေဝင်ကအာဏာသိမ်းလိုက်တဲ့အခါကျတော့သူ72နှစ်တည်းအခြေခံဥပဒေမရှိဘဲနဲ့အုပ်စိုးတာပဲဗျ။အဲ့ဒီခါမှာအခြေခံဥပဒေရှိမှအုပ်စိုးမှာပဲဘာညာဆိုတော့လဲစက်တာပေါ်ပါဟုတ်ပြဘူးမလည်းပြောရပါဘူးနော်။နောက်တစ်ခါကျတော့ဆံပေါ်84ကျတော့ဘုံနေဝင်ကဆံပေါ်84ကိုအခြေခံဥပဒေဆိုတာကိုသူဆွဲလိုက်ပြီးတော့72နှစ်အုပ်ချုပ်တယ်ဗျ။ဆံပေါ်88ကျတော့တခါဆံပေါ်84အခြေခံဥပဒေကိုဖြတ်သိမ်းလိုက်ပြီးတော့တခါသူတို့စစ်တပ်ကပဲဆက်အုပ်ချုပ်တယ်အဲ့ဒီတော့ဒီဥပဒေကိုဒီမာဘာလလို့ဟာမျိုးတော်မှာပဲနော်မလို့မယူသေးမလေးစားတဲ့လူတွေကိုကျွန်တော်တို့လူရင်ကြီးတွေကနေပြီးတော့ဟာဓာကြီးကိုဖက်ပြီးတော့ဓာကြီးမရှိရင်တော့ငါတို့ကအုပ်ချုပ်မရဘူးဓာကြီးမရှိလို့ရှင်တော့မဖြစ်ဘူးဆိုပြီးတော့အဲ့လိုလုပ်နေဆိုရင်ကျွန်တော်တို့ကအရှုံးဖြစ်သွားတယ်ဟု
တ်ကဲ့
အဲ့ဒီဟာတော့မလို့ဒီဒီဟာအကျက်တဲ့ဟုတ်တယ်လို့ကျွန်တော်ကတော့မယူဆပါဘူးခင
်ဗျဟုတ်ကဲ့တချို့ကအဲ့ဒါကိုထောက်ပြနေတော့ဟာခြေကဥပဒေစီရင်နေဘယ်လိုလုပ်ပြီးတော့အစိုးရဖွဲ့မလဲဆိုတာပြောနေရတာကြားလို့ပါဆိုတော့အဓိကဒီနေရာမှာအခြေခံဥပဒေစီရေးမစီရေးဆိုတာတက်အနာသိညာရဲ့အစိုးရကိုသူတို့အန်တုရှင်းပြနေမယ်ဆိုရင်အဓိကဘယ်ဟာကိုအားထားပြီးတော့လုပ်ရမလဲ
တခြားလူတွေတော့မသိဘူးကျွန်တော်ကတော့အတော်အမြင်ရှင်းနေရဒီ CRPH ရဲ့ခေါ်မယ်ပေါ့ NLD အစိုးရဆိုတော့ဒီလိုလူလူကတခဲနဲ့ရွေးချယ်တင်ရောက်ထားပြီးတော့စစ်တပ်ကလည်းပထမအတိမတ်ပြုပြီးသားစေဝနီရုပ်ပဲနိုင်ငံကလည်းအလေးလာကဲခတ်ပြတဲ့အတိမတ်ပြုပြီးသားအဲ့ဒါဘာမှအငင်းပွားစရာမရှိဘူးတစ်နှစ်တော့ရှိအခြေကဥပဒေနဲ့ညင်ညွတ်တယ်ဒီရွေးကောက်ဘက်ကော်မတီအဆုံးပြတ်ကအပြီးပြတ်ပဲအဲ့လောက်ရှင်းလင်းပြတ်သားနေတဲ့ခါကြီးကိုအမဟုတ်ဘူးကျွန်တော်တော့ဖဲဝိုင်းလို့ပေါ့ဗျဖဲရိုက်ပြီးတော့ရှုံးတဲ့အခါမှာတမယောင်းသဘောမှာဆိုက်တော့မင်းတို့မထားနဲ့ဘာပြရိုက်မယ်ဆိုတော့ဟာကတည်းကမကုန်းနေပြီဆိုတော့ငါအကျွေးထိုးမယ်အကျွေးအကျွေးအသူရှောင်းနေမပေးဘူးနားရဲကုန်းယူမယ်ဗျာအဲအဲ့လိုဖြစ်နေတဲ့ဟာမျိုးတော့
ကျွန်တော်တို့ကတိတ်ကြီးကြဲကြဲပေါ့ဗျာစဉ်းစားနေမယ်ဆိုရင်ကျွန်တော်တို့ပဲရှုံပါပဲအဲ့တော့အဲ့ဘယ်လိုလုပ်ပြီးရရှိကိုဆက်ကြမလဲစစ်တပ်ကတော့သူတို့တစ်နှစ်အတွင်းမှာသူတို့2000ရှစ်ဥပဒေမှာလည်းပြတ်ထားတဲ့ဒီကာကွယ်ရေးဦးစီးချက်ကိုအာဏာလွှဲပြီးတစ်နှစ်အတွင်းဒီကာကွယ်ကျင်းပပြီးတော့ပြန်လွှဲပေးရမယ်ဆိုတော့သူတို့အဲ့ဒီတိုင်းလုပ်မယ်လို့ပြောထားပါတယ်ဆိုတော့အခုပ ဒီကနေ့ဒီမှာဒီရဲမှာတစုံတရားဆိုတော့ဥတီမင်းပြောတဲ့လူလူရွေးကောက်တင်မြောက်ထားတဲ့အစိုးရဘက်ကဘယ်လိုထပ်ပေါက်ရရှိနိုင်ပါသလဲ
ပြည်လူတွေနဲ့ဝိုင်းရံကြတာပေါ့ဗျာပြီးတော့ရန်ကုန်တမျိုးထဲမှာပြတာမဟုတ်တပြည်လုံးပြတယ်အဲ့ဒီပါတီရဲ့ရွေးကောက်ပွဲအနိုင်ရတဲ့ရက်လက်ကတပြည်လုံးကိုလွှမ်းခြုံတာဗျသူ့ရဲ့ပါတီဝင်အမှတ်တွေကတပြည်လုံးမှရှိတယ်သူ့ထောက်ခံတယ်သူကတပြည်လုံးမှရှိတယ်အဲ့ဒီလူတွေကနေပြီးတော့ရင်ရွေးကောက်ပွဲအနိုင်ရတာတဲ့ပါတီအာဏာပြန်အယူအဓိကအလုပ်နဲ့ကတပြည်လုံးတိုက်ပွဲကြီးတိုက်
ပါကြောင့်မလို့ကျွန်တော်တို့ကဒီတိုင်းဘွားကြီးကိုဝေးအောင်ဆင်လို့ရတာပေါ့ကျွန်တော်တို့နဲ့အနေနဲ့လုံးဝပြိပကံပြုအတူတူပဲဘုံရံမျိုးတိုက်တယ်နေရာအတူတူပဲဒါကြောင့်မလို့စီရမေးဆိုပေါ့လေအနေရည်တိုက်ဘွားပြီးွားရအောင်မြင်မယ်လုံးဝအနိုင်ရမယ်လို့ကျွန်တော်တို့ကတော့ကြုံကြည့်ပါလေဗျာဒါမဲ့ဥပဒေကိုဘယူးမဆိုင်ဘူးဆိုရဲစစ်တပ်ကလည်းဘယ်သူမှလက်နက်ရှိရဲအခုလည်းပဲဒီလူတွေ ပြောနေတာကိုနိုင်ငံတကာကထောက်ခံတဲ့ပြည်သူပြည်အလုံးထောက်ခံတဲ့နောက်ပြီးတော့အပြစ်မဲ့တဲ့တကယ်ဂျန်နရေးရှင်းဇီကလေးတွေကလည်းပဲသိတနာစရာကောက်ပါတယ်သူတို့စွန့်စားပြီးတော့အသေးခံရတယ်ဒီဟာတွေကိုသူတို့စီရကံနဲ့လည်းနဲ့အရာနဲ့တင်းခံနေတယ်ဆိုတော့ဒီဟာကိုဘယ်လိုထိုးဖောက်နိုင်မလဲဆိုတာအဓိကစဉ်းစားစရာလိုထင်ပါတယ်ဒီညမှာဖြစ်နိုင်ပါမလားဒီချင်းသူတို့ရေကောက်ပွဲလှုပ်လာမယ်ဆိုပြီး
ဒီပြာကိုရေကောက်ပဲကောင်းမရှင်ကိုပြန်ဖွဲ့ဖို့ပါညာနောက်ပြီးတော့ဒီပြာရှင်ကိုတင်သွင်းဖို့ပါညာလေးစံနေပြစ်လာရဲဆိုတော့အဲ့အချင်းဆွဲနေတာနဲ့ကိုအဲ့ဘက်ကဖြစ်မသွားနိုင်ဘူးလားအဲ့လူရဲ့ပြကဒါကိုစဉ်းစားမိရပါဘူးကျွန်တော်လည်းအဲ့လိုစဉ်းစားတာပေါ့လေအလေးနဲ့စဉ်းစားခဲ့တာဆိုတော့ကျွန်တော်အစိုးတစ်ခုတင်လိုက်ပြီးတဲ့အာဏာသိမ်းပြီးလေးရဲ့လောက်ကြာတယ်ခင်ဗျားတို
sit on a cinema bonnet, you go and I yard a body in the Maloma bonnet, stay anywhere. But the middle you go and look at a big old man, a chicken would you know my school. And I don't, you go, the Javia Suas around you up. You go one of my party, the Willumia. I know it's what you would take a much, you know, one can quit at it. I'm Yahi Bola. And you're not losing a boy, Akanauza. ကျွန်တော်နိုင်မဲ့တိုက်ပွဲကြီးတိုက်ပွဲကြီးကကျွန်တော်တို့နိုင်ကိုနိုင်ရမတိုက်ပွဲကြီးပါခင်ဗျားဘယ်လိုဆိုပြလိုက်တာလဲဗျာပြဿနာပဲပါအောင်လို့ပြောတဲ့အခါမှာကျွန်တော်အဲ့ဒီဟာကိုရာရက်ထားတယ်ဗျာကြည့်တယ်ကျွန်တော်ကတော့အမှန်ဆုံးရင်သိနေအခုခင်ဗျားပြောသလိုတွေးပြီးတော့ချားလမ်းတစ်ခုချပေးတာဘယ်လိုလဲကျွန်တော်တို့ကတစ်ချိန်တိုက်ပွဲကိုရင့်လာတဲ့အခါမှာအခုနှစ်သက်သုံးရက်ဖြစ်လာတ
ตัวเราก็เจอเลยที่ตรงที่สิลูกจีลูกน้องเลยนั่งงานอยู่ทุกคนบอกเลยเอ็งเลยรู้ประมาณรู้เปลี่ยนเราสิทธิ์แมนสุราไอ้เราปกติเนี่ยพอสิทธิ์ทำไปเราตัวแกมันกันเนี่ยพอสิวงที่กันอุบลเดียร์ยิ่งสวยปีเจ้าลาบีตายเอาสุดท้ายสุดท้ายหาตัวเล่นนั่นสิเนี่ยสุดปั๊วยิ่งรู้เปลี่ยนตัวยิ่งสิมาเวทไทม์มาเวจีบ้าเนี่ยทั้งกูอยากกูจะคนเดียวงาอุบลเดียร์สวยตัวเราเลย ทั้งกูอะต้องเจอหนึ่งเดียร์ลูกอะไรเท่ามาไอ้กูจะคนนี้อุบลเดียร์ตัวเล็กชิวอะไรแต่แกอุบลเดียร์ปีนี้สิ่งนี้เตรียมให้ตลอดยี่สิบเจ็ดเลยไอ้เหี้ยอะไรเว้ยนับไปมาสิ่งที่กับจำเสียบอยู่มันใจผู้สูบจำเป็นตัวอะไรเนี่ยส่วนสิ่งที่สุดละก็พูดถึงอุบลเดียร์เราไปเกาหลีเกาหลีสิ่งที่อินเดียจีนเดินเหี้ยกันหรอ Di zaman ni macam piala yang main ni, suruh suruh ini dah sih ni dia. Ada apa belu? Ni malay.
Lama suruh ini nak buat, tapi ada yang lama main ni, jauh ini jauh ni. Tuh jono ni dah terus nak buat. Ada apa dia cakap dia? Sejak ada lama dia yang dia jangan lagi. Tuh tu tu lalu anak hanya piala. Ada biru lalu sana ni, biru lalu lagi bawa tu dia macam ni. Ada apa dia sana ni sumpah boleh. Jono tu tu lalu kerani piala dia, no? Nah, jadi semua tiada tuan mesuinya kerani biam. Aik kerani jalo. Nau jauh ni ayam juga. Aku nanti saya anak tengah dekat. Jalo ayam juga. Kemarin aku ada nanti siapa sih buat siang ni? Siapa yang nak lekang? Nau tuan mahu beri makan. Padahal di muka sini dengan siapa? Tapi nanti aku kunci cuci ni aku. Kau bayar ucap kau yang anak hanya biam. Nau lekang. Jangan lu sedap tu. Lah lain itu je. Siapa tu jauh biam? ผู้ตัวจวนชิโกสตันเนี่ยอะไรจะเอาชมเลยเพราะผมนั่นนี่อเมริกาโลยไรจวนชิโกสตันเนี่ยอะไรจะเอาชมเลยเอ้ามูริบาวเนี่ยเสด็จยี่อะไรดูว่าพี่พี่องพี่ยามเลยรูปยามไม่ยอมเลยแล้วตอนนั้นตัดที่บ้าปาลาเลยเพราะว่าตั้มรอยพี่ยามพี่ยามเลยเอ้ามูริบาวเสด็จกันเดมคันดอกุสโซนิโนจันทร์เสด็จไปหัวลุยลุยไม่ชิโรเอ้ามูริบาวกูจวนกูยี่บ้าที่รู้ว่าตั้งยี่อะไรเสด็จเด็กคันยี่อะไรจันทร์เลยไม่ชิโรไปไม่รู้
ที่ได้บัวอยู่นายองได้เงินส่วนสิ่งนั้นเท่ากันหรือเปล่าเนี่ยที่อันนั้นเราเชื่อในจิตวิญญาณเนี่ยอุจจารณ์ด่าส่วนนี้ต้องจัดทาราเชื่อไปเลยเช่นที่เมื่อลาสเซียนีปวดหัวเนี่ยจะมีมันงั้นเช่นนี้รู้เปลี่ยนไปรอบเปลี่ยนไปเอาไหมคุณจะมารู้ตอนหัวเนี่ยเชื่อมาเป็นนักส่งที่อะไรที่ยังสวยเนาะ ฉันก็ดีฉันจะมีเงินในการเมืองล้านกว่าเยนในสุดเดือนนี้ดีไปสู้บริโภคอินเตอร์เน็ตชาวคริสต์เรียนโรงเรียนเรียนจะพูดกันสองเนี่ยเรียนจะโชว์ลุยตัวเรื่องลูกจะจำมือลูกลูกมีชาวคริสต์เรียนพิเศษสุดประมาณที่จะพูดกันในบริษัทกว่าก็จะจ้างเช่นนี้ไปที่ลูกมีเงินล้านกว่าไปสู้ทาร์เรตด้วยเพราะหลังเป็นมาโยมีนิกงเรียนในเป็นมาบ้าที่จะกวนในตัวชกกันทั่วลาบิโรสุเวสนาบยานี่เรื่องลูกเลี้ยตีเอาไว้ฉันก็จะทำอยู่ในรีดชมมาเลย เมื่อกลับมาดีพันธุ์สีขยันเลยสนับยาดูเรื่องเปลี่ยนลบไปบนเนี่ยสร้างมาดีลงจากยี่ดัดเรื่องไปสู่ชาวพื้นนาเรื่องก็จะทำบทเรื่องคุณยาใบมาเวสู่เวต้องส่งผู้เรียนชีดีไปเลยอากูตั้งหัวในใจมาดีจังก็มีเมื่อกลับมาอยู่ในเรื่องสนับยาดูเรื่องสู่เวกันเนี่ยตัวไอ้มาเลยดีลงจากยี่ดัดวันไปรอไปทาร์เรสบายนงกันเลยสนับยาดูเนี่ยทำเนี่ยอะไรมาพันธุ์สีขยันยาละวะ เปลี่ยนไม่จังกับพี่ดูเรื่องลงจากยี่เรื่องวันวันไปสู่พันธุ์สิทธาเรนเนี่ยพัตตาลูอเมริกันแต่ยังงาทบทวนไปรอดีลงจากยี่เรื่องอะไรนี่ยังงานนี่เพชรชาเปโบเนี่ยพันธุ์สิทธาดูเรื่องเปลี่ยนลบเปโบเปมินี่เรื่องดูเรื่องเบเกนลงจากส่วนเนี่ยทัดวางเป็นเปโบจะต้องสู่ทวารีเชียงกงมีเรื่องกันยังอุกลาบานเนี่ยจะทำอยู่ในริมหาลงจากยี่เรื่องโตมีนี่ร้านเนี่ยดูพี่ดูเรื่องเบเกนส่วนเอ็นเจนนั่งจ่ายกูที่คุณพี่บอกจะกูเล่นยังมันงานสัญญาอุย ထားကြပါရစေ ဒီနေ့မနေ့အစောပိုင်းတုန်းကတော့ဒီရန်ကုန်မြို့မင်္ဂလာတောင်ကျွန်းမြို့နယ်တွေကမလွာကုန်းမြရထားဝန်ထမ်းအင်အားကိုလုံခြုံရေးအင်အားအလုံးရင်းနဲ့ဝင်ရောက်စီးနင်းပြီးတော့ဝန်ထမ်းမိသားစုတွေကိုအတင်းဖယ်ရှားမောင်းထုတ်ခဲ့ပါတယ်။အိကမြရထားဝန်ထမ်းမိဟာဆရာနာတိမ့်မှုစန့်ကျင်တဲ့အကြမ်းမဖက်အာဏာသိမ်းရေးCDM လှုပ်ရှားမှုမှာအစောပိုင်းတွေကပါဝင်နေကြသူတွေဖြစ်ပါတယ်။ရန်ကုန်မန္တလေးဒဝ Chang Dan and Lungi Yang Nesejogo, Yangom Yu Chang Yang Sana Piamune Sasabiro, Power and Tokevare, Damwe Mune Ma Chang Yang Damwe Mune di Chang Yama Lute Siana, Demu Sanjin Yi, Sana Pia Lu Shamuri Ma, Bagada Chang Da Hangu Pide, Gojogo, Go Linton Nine, Go Motani. ဒိုဥဆောင်ပြုလုပ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဆန္ဒပြသူ၂၀၀ဝန်းကျင်ထိမ့်သိမ်းခဲ့တယ်လို့နိုင်ငံတော်ပိုင်သတင်းဌာနကမကြာခင်တုန်းကပဲကြေညာသွားခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့မလာစတေရဲ့ပုံထုတ်လေးညပဲ VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညစီစဉ်အတွက်စီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်။ကျ
This program has come to you from the Voice of America, Washington.